Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2015ခုနှစ် March 14ရက်စနေနေ့နေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဦးဆက်မိုးဝေနဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါလက်နက်နဲ့ငွေကြေးအင်အားတောင်းတဲ့ IS စစ်သွေးကြွတွေကိုမနှိမ်နှင်းနိုင်တာတော့မဟုတ်ဘူးလို့ CIA အကြီးအကဲကပြောလိုက်ပါတယ်မြန်မာနိုင်ငံမှာစင်ခေါ်မှုတွေအများပြားနဲ့အတူတိုးတက်မှုဆုပ်ယုပ်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအကြီးအကဲကပြောလိုက်ပါတယ်နေဆွမ်းအင်၃ပြီးပထမဆုံးကဘာပတ်နေတဲ့လေယာဉ်အိန္ဒိယမှာရောက်နေပါပြီဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
ကောင်းပါပြီတရုတ်နိုင်ငံယူနန်ပြည်နယ်အနောက်တောင်ပိုင်းနယ်မြန်မာစစ်လေရင်တစင်းဘုံကျဲတိုက်ခိုက်ခဲ့တာကြောင့်လူ၄ဦးသေဆုံးတဲ့ဖြစ်ရပ်ကိုတရုတ်အစိုးရကတရားဝင်ကန့်ကွက်လိုက်ပါတယ
်ဒီကနေ့တို့လည်းလေရင်နဲ့လာပြီးတော့ဘုံကျဲပါတယ်ညနေကြည့်ပါပါခင်ဗျအဲ့ဒါကျွန်တော်
တကားတော့မြန်မာစစ်လေရင်တရုတ်ဘက်အချမ်းမှာဘုံကျဲတိုက်ခိုက်ခဲ့တဲ့ဖြစ်ရပ်ကိုကိုကန့်လက်နက်ကင်တက်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကအတည်ပြုပြောဆိုသွားတာပါသတင်းအစီအစဉ်ပြီးမှအပြည့်အစုံနားဆင်ရမှာပါရှင်တခါအပန်းခံចောင်းသားတွေအ мян ဆုံးပြန်လွတ်ပေးရေးကုလသမဂ္ဂထပ်ပြီးတောင်းဆိုလိုက်တဲ့သတင်းလောက်ကဲကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာစတဲ့အပတ်စဉ်စီစဉ်တွေကိုထုတ်လွှင့်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဦးဆက်မိုးဝေတို့ကပြောပြပါအောင်ရှင
်။ Islam စစ်သွေးကြွ IS အဖွဲ့ဟာလက်နက်အင်အားကောင်းပြီးငွေကြေးခိုင်မာတယ်ဆိုပေမဲ့နှိမ်နင်းလို့မရနိုင်တာတော့မဟုတ်ပါဘူးလို့ American CIA အဖွဲ့အကြီးအကဲကပြောလိုက်ပါတယ်။စစ်သွေးကြော်တွေဟာစီကံကောင်းတိုက်ရိုက်ခိုက်ယူဝနေပြီးခဏလေးနဲ့တော့နှိမ့်နင်းနိုင်မှာမဟုတ်ဘူးလို့ CIA အကြီးအကဲဂျွန်ဘရန်နန်ကနယူးယောက်မြို့အခြေစိုက်နိုင်ငံသားဆက်ဆံရေးကောင်စီမှာပြောတာပါ။ဒါပေမဲ့လည်းအမေရိကန်ဥဆောင်တဲ့ညွန်ပေါင်းအဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုက IS လက်နက်ကင်အများပြားကိုအားပြော့သွားစေပြီးသူတို့ရဲ့မောင်းနှင်နိုင်စွမ်းအားထိခိုက်နေတဲ့အသေးအတန်အရေးလက္ခဏာတွေရှိနေပြီလို့ဘရန်နန်ကဆိုပါတယ်။အီရတ်နိုင်ငံမှာတော့တီကရစ်မြို့ကို IS စစ်သွေးကြော်တွေလက်ထက်ကနေပြန်သိမ်းနိုင်ဖို့အစိုးရတပ်တွေကအကြီးအကျယ်ထိုးစစ်ဆင်နေပြီးစစ်သွေးကြော်တွေအရင်နှိမ့်စာပြုနေပြီဆိုတဲ့သတင်းတွေထွက်ထားပါတယ်။ 3,000 လောက်အထိရှိတဲ့ယူရက်တပ်ဖွဲ့တွေနဲ့အီရန်ကြောထောက်နောက်ခံပြုရှီယာလက်နက်ကင်တွေကမြို့ကိုဝိုင်းရံထားပြီးနေရာအများပြားကိုလည်းသိမ်းထားပြီးပါပြီ။ဒါပေမဲ့လည်း IS အဖွဲ့ရဲ့လက်ဖြောင့်တပ်နက်သမားတွေနဲ့ထောင်ချောက်တွေကြောင့်စစ်ဆင်ရေးကတုံ့နှိမ့်နေပါတယ်။ပေါ့ချန်တွေကအသေးကမုန်းခွဲမှုတစ်ခုကြောင့်ယူရက်စစ်သား6ယောက်သေဆုံးသွားပါသေးတယ်။တီဂရစ်မြို့ဟာအာနာရှင်ဟောင်းဆဒမ်ဟူစိန်ရဲ့ဇာတိမြို့ပါ။ဘက်ကရက်မြို့တော်ကနေကီလိုမီတာ140ကျော်လောက်အကွာမှာပဲရှိပြီးမဟာဗျူဟာနဲ့အထိမ်းအမှတ်အရအရေးပါတဲ့မြို့ဖြစ်ပါတယ်။
စပိန်နိုင်ငံမှာ IS Islamic စစ်သွေးကြွအဖွဲ့နဲ့အဆက်အသွယ်ရှိတယ်လို့တန်တရားရှိသူ၈ဦးကိုဖမ်းဆီးလိုက်တယ်လို့စပိန်ပြည်ထောင်စုဝန်ကြီးဌာနကတောက်ကြနေမှာထုတ်ပြန်ကြေညာပါတယ်။အမျိုးသား6ယောက်နဲ့အမျိုးသမီး2ယောက်တို့ဟာစပိန်နိုင်ငံအတွင်းအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ဖို့အတွက်ကြံစီနေတဲ့ကွန်ရက်အဖွဲ့တစ်ဖွဲ့ရဲ့အစိတ်ပိုင်းဖြစ်တယ်လို့အီရတ်နဲ့ဆီးရီးယားနိုင်ငံတွေကိုပို့ဖို့တပ်ဖွဲ့ဝင်အသစ်တွေကိုစီးယုံနေကြသူတွေဖြစ်တယ်လို့စွပ်စွဲထားပါတယ်။အခုလိုဖမ်းဆီးမှုတွေကိုနိုင်ငံရဲ့အရှေ့မြောက်ပိုင်းဘာစီလိုနားနဲ့ဂီရိုနာမြို့နိုင်ငံရဲ့အလဲပိုင်းကအာဗီလာနဲ့ဆီယူဒက်real မြို့တွေမှာပြုလုပ်ခဲ့တာဖြစ်တယ်လို့ပြည်ထရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်သူတို့ရှေ့ဦးစလုံးဟာစပိန်နိုင်ငံသားတွေဖြစ်ပြီးတော့အဲ့ထဲက9ယောက်ကတော့မော်ရိုကိုနယ်ပါစပိန်နိုင်ငံသားတွေဖြစ်တယ်လို့ဆိုပါတယ်ဒီအုပ်စုဟာနိုင်ငံရဲ့အမျိုးသားလုံခြုံရေးကိုလုံးဝစိုးရိမ်စရာချိမ့်ချောက်နေသူတွေဖြစ်တယ်လို့ထုတ်ပြန်ကြေညာချက်မှာရေးသားထားပါတယ်ဒီလူ၈ယောက်ဟာစပိန်နိုင်ငံမှာအခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ IS Islamic စစ်သွေးကြွအုပ်စုရဲ့ဝါရဖြန့်လက်ယုံတွေဖြစ်ကြတယ်လို့လည်းစပိန်ပြည်ထရေးဝန်ကြီးဌာနကပြောပါတယ်ပြီးခဲ့တဲ့နှစ်တွေအတွင်းစပိန်နိုင်ငံမှာဒါဇင်နဲ့ချီးပြီးရှိတဲ့ဂျီဟတ်ဘာသာရေးအစွန်းရောက်တွေလို့ယုံကြည်ရသူတွေကိုဖမ်းဆီးရမိခဲ့ပါတယ
်ပျက်စီးနေတဲ့အီဂျစ်စီးပွားရေးပြန်ကောင်းလာအောင်လုပ်ဖို့ရည်ရွယ်ပြီးကျင်းပတဲ့စီးပွားရေးညီလာခံတစ်ခုအတွင်းအခုညီနဲ့ယင်းနှိမ့်နှံမှုဒေါ်လာ12ဘီလီယံပေးဖို့အီဂျစ်ရဲ့ပင်လယ်ကွေ့မဟာမိတ်နိုင်ငံတွေကတောက်ကြနေမှာကတိပြုလိုက်ပါတယ်အီဂျစ်နိုင်ငံရှမ်အယ်ရှေ့ခ်မြို့မှာကျင်းပတဲ့ညီလာခံပထမနေ့မှာကူဝိတ်ဆော်ဒီအာရေဗျားနဲ့အာရဗ်စော်ဘာများပြည်ထောင်စုနိုင်ငံတွေရဲ့ခေါင်းဆောင်တွေကအီဂျစ်အတွက်ဒေါ်လာ4ဘီလီယံစီအကူအညီပေးရင်းနှီးမြှုပ်နှံမယ်လို့ကတိပြုလိုက်ကြတာပါ။အဲ့ဒီညီလာခံမှာရာပေါင်းများစွာသောစီးပွားရေးသမားတွေနဲ့ဥရောပတန်တမန်တွေလည်းတက်ရောက်နေပါတယ်။အီဂျစ်မှာရင်းနှီးမြှုပ်နှံမယ်ကုမ္ပဏီတွေအတွက်ခက်ခဲပြီးအန်ဒရယ်ရှိစေတဲ့ဥပဒေတွေကိုပြုပြင်ပြောင်းလဲပြီးလှုပ်ထုံးလုပ်နည်းတွေကိုလည်းလွယ်ကူမြန်ဆန်အောင်သူ့အစိုးရအနေနဲ့လှုပ်ထားပြီးပြီလို့အီဂျစ်သမ္မတအဗ်ဒယ်ဖက်တာအယ်စီစီကပြောပါတယ်။အီဂျစ်နိုင်ငံကပေးဖို့ရှိတဲ့နိုင်ငံတကာကြွေးမြီတွေကိုကတိတီစွာပြန်ပေးဆက်ခဲ့ပြီးစီးပွားရေးအပေါ်ကူစားယုံကြည်မှုကိုတည်ဆောက်ချင်ပါတယ်လို့လည်းသူကပြောပါတယ်။မစ္စတာ CC ဟာအီဂျစ်နိုင်ငံဖွံ့ဖြိုးတိုးတက်မှုအတွက်အခိုင်အမာတန်တိထန်ချထားသူဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။အစွန်းရောက်ဝါဒီတွေနဲ့အကြမ်းဖက်ဝါဒကိုအီဂျစ်နိုင်ငံကတိုက်ဖျက်တဲ့နေရာမှာကူညီဖို့အမေရိကန်ပြည်ထောင်စုကအခိုင်အမာရှိတယ်လို့လည်းဝန်ကြီးကယ်ရီကပြောပါတယ်။အစွန်းရောက်ဝါဒီတွေဟာအီဂျစ်နိုင်ငံကိုဖျက်ဆီးပစ်ခြင်းပြီး နိုင်ငံရှေ့ဆက်သွားရမယ့်အစားနောက်ပြန်ဆွဲကျင်နေကြတယ်လို့ဝန်ကြီးကယ်ရီကပြောပါတယ
်။အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနိုင်ငံတို့ကြားတန်တမန်ဆက်ဆံရေးပြန်လည်ထားရှိနိုင်ဖို့အတွက်နှစ်နိုင်ငံလုံးကတာဝန်ရှိသူတွေကလာမယ့်တနင်္လာနေ့မှာတတိယအကြိမ်မြောက်ဆွေးနွေးပွဲပြုလုပ်ကြပါလိမ့်မယ်။အစည်းအဝေးကိုကျူးဘားနိုင်ငံရဲ့မြို့တော်ဟာဗာနာမှာကျင်းပမှာဖြစ်ပြီးတော့ရက်အတန်ကြာကြာမြင့်မှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းတာဝန်ရှိသူတူကပြောပါတယ်။နှစ်နိုင်ငံတာဝန်ရှိသူတွေရဲ့နောက်ဆုံးကြိမ်ဆွေးနွေးပွဲကိုဝါရှင်တန်မှာဖေဖော်ဝါရီလနှောင်းပိုင်းကကျင်းပခဲ့ပါတယ်။နှစ်ဖက်ညှိနှိုင်းသူတွေဟာဆယ်စုနှစ်ငါးစုကြာခက်တန်းတန်းဖြစ်နေတဲ့နိုင်ငံနှစ်နိုင်ငံရဲ့တက်ဆိုင်ရာတန်ယုံတွေကိုဟာဗာနာနဲ့ဝါရှင်တန်မှာဖွင့်လှစ်နိုင်ဖို့အတွက်ကိစ္စရပ်တွေကိုဆွေးနွေးနေကြတာဖြစ်ပါတယ်။ဒီလိုတန်ယုံတွေဖွင့်မဲ့အစီအစဉ်ဟာအီပီလာပနမနိုင်ငံမှာကျင်းပမဲ့အမေရိကတိုက်နိုင်ငံများထိပ်သီးအစည်းအဝေးမတိုင်ခင်မှာဖြစ်နိုင်ခြေရှိပါသလားလို့မေးတဲ့အခါမှာတော့ဒါဟာကျွန်တော်တို့ဖြစ်စေချင်တဲ့အချက်ထဲမှာတစ်ချက်အပါအဝင်ဖြစ်တယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းအရာရှိကပြောပါရယ်ဆွေးနွေးပွဲကိုအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးရောဘတ်တဂျက်ကိုဆင်နဲ့ကျူဘားနိုင်ငံသားရေးဝန်ကြီးဌာနရဲ့အမေရိကန်ရေးရာဌာနအကြီးအကဲယိုဆေဖီနာဗီဒယ်လိုကဦးဆောင်မှာဖြစ်ပါရယ်ပြီးခဲ့တဲ့လကဝါရှင်တန်မှာဆွေးနွေးစဉ်နှစ်နိုင်ငံဆက်ဆံရေးပြန်လည်စတင်ဖို့ရမှာအမေရိကန်ပြည်ထောင်စုအနေနဲ့ကျူဘားနိုင်ငံကိုအကြမ်းဖက်မှုလှုပ်ဆောင်နေတဲ့အစိုးရတရားအဖြစ်စည်းရင်းကနေပယ်ဖျက်ပေးဖို့ဆိုတာကိုကြိုတင်သတ်မှတ်ချက်တရားအဖြစ်မထားရှိတဲ့အကြောင်းဗီဒီယိုကပြောဆိုခဲ့ပါတယ်ဒါပေမဲ့အဲ့ဒီစီးရင်ကိုဆက်လက်ပြီးတော့ထားရှိနေရသားနဲ့နိုင်ငံသားတန်တမာဆက်ဆံရေးပြန်လည်ထားရတယ်လဲဆိုတဲ့မေးခွန်းကိုရှင်းပြဖို့ရခက်ခဲလိမ့်မယ်လို့ပြောပါတယ်ဒီကိစ္စနဲ့ဟာတိကျစီဖြစ်ပြီးတော့ပြန်လည်သုံးသပ်နေပြီဖြစ်တဲ့အကြောင်းဒီလိုသုံးသပ်နေမှုကလည်းမြန်နိုင်တယ်မြအမြန်ဆုံးပြုလုပ်နေကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထိပ်တန်းအရာရှိကပြောဆိုပါတယ်ခင်ဗျာ
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA ကနေစနေနေ့မနက်ဖက်သတင်းများကိုဆက်လက်ထုတ်လွှင့်နေပါတယ်မြန်မာနိုင်ငံမှာစိန်ခေါ်မှုတွေများပြားရှိနေပြီးတော့မကြသေးခင်နှစ်တွေအတွင်းတိုးတက်မှုတွေရောဆုတ်ယုတ်မှုတွေပါရှိခဲ့တယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကပြောလိုက်ပါတယ်မြန်မာနိုင်ငံဟာရှုပ်ထွေးတဲ့နိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးပြုပြင်ပြောင်းလဲခြင်းနဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကြားမှာရောက်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP အကြီးအကဲ Helen Clark ကပြောလိုက်တာပါမြန်မာနိုင်ငံသားအားလုံးရဲ့လူနေမှုအဆင့်တန်းကိုမြင့်တင်ဖို့လူသားချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလိုအပ်ချက်တွေပြည့်မီရေးအတွက်ကူညီဖို့ကုလသမဂ္ဂကတန်ဋိဌာန်ချထားဆဲပါလို့လေမြန်မာနိုင်ငံခီးစဉ်အတွင်း Miss Clark ကပြောပါတယ်။အုပ်ချုပ်မှုခိုင်မာအကောင်းဆုံးရေးလုပ်ငန်းတွေမြန်မာနိုင်ငံကလူတွေအားလုံးတွေပိုပြီးမြင့်မာတဲ့လူသားဖွံ့ဖြိုးတိုးတက်မှုအဆင့်ရရှိရေးအထောက်အကူဖြစ်စေဖို့ရာအခွင့်အရေးပေါ်အခြေခံတဲ့ချဉ်းကပ်မှုတွေနဲ့လှုံ့ဆော်သွားယူတွေပေါ် UNDP အနေနဲ့အခိုင်အမာတန်ဋိဌာန်ချထားပါတယ်လို့လေ Miss Clark ကပြောပါတယ်။ UNDP အကြီးအကဲ Helen Clark နဲ့ကမ္ဘာစနေရေးအခအဖွဲ့မှုဆောင်ညွှန်ကြားရေးမှူး Adrian Kusin တို့ရဲ့ဒီသတင်းပတ်နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်အတွင်းရခိုင်ပြည်နယ်စစ်တွေမျိုးစီလည်းတွားရောက်ပါတယ်။ရခိုင်ပြည်နယ်မှာ UNDP အနေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာအကူအညီတွေကိုပေးနေတယ်လို့အတံပိုးဝမ်းကြောင်းမှုတိုးတက်စေဖို့နဲ့လူမှုသဟဇာတာဖြစ်မှုအကောင်းစေဖို့အတွက်ကျေးရွာပေါင်း63ရွာကလူထုကိုအကူအညီပေးနေပါတယ်။ဒါ့အပြင်ဒေသဆိုင်ရာအစိုးရတွေရဲ့အများပြည်သူဆိုင်ရာအုပ်ချုပ်ရေးစွမ်းရည်တိုးတက်လာစေဖို့လူထုဗဟုပြုဝန်ဆောင်မှုလုပ်ငန်းတိုးတက်လာစေဖို့တို့အတွက်လည်းရင်းနှီးမြှုပ်နှံလှုံ့ဆော်နေပါတယ်
။ Sierra Leone နိုင်ငံမှာတာဝန်ထမ်းဆောင်နေစဉ် Ebola ရောဂါကူးစက်ခံခဲ့ရတဲ့ American ကျန်းမာရေးလှုပ်သားကိုဆေးဝါးကုသဖို့အတွက် Maryland ပြည်နယ်မှာရှိတဲ့အမျိုးသားကျန်းမာရေး Institute NIH ဆေးရုံကိုတင်ထားလိုက်ပြီးဖြစ်ပါတယ်။အဲ့ဒီကျန်းမာရေးလှုပ်သားဟာမိမိသဘောဆန္ဒအရ Sierra Leone နိုင်ငံမှာရှိတဲ့ Ebola ဝေဒနာရှင်တွေကိုကူညီကုသမှုပေးဖို့တွားရောက်ခဲ့သူဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။သူ့ကိုတီးတန့်လေးရင်နဲ့တည်ဆောင်လာပြီးတော့ NIH ဆေးရုံကိုဆေးကုသမှုခံယူဖို့အတွက်တောက်ကြနေမှာရောက်ရှိသွားတာဖြစ်ပါတယ်။ဆေးရုံကိုရောက်ရှိသွားပြီးမကြခင်မှာပဲသူ့ကိုစစ်ဆေးမှုပြုလုပ်တဲ့ဆရာဝန်ကလူနာရဲ့အခြေအနေဟာစိုးရိမ်ရတဲ့အနေအထားမှာရှိနေတယ်လို့ပြောပါတယ်။လူနာဟာဘယ်သူဘဝဖြစ်တယ်ဆိုတာအပါအဝင်တခြားအသေးစိတ်အချက်လက်တွေကိုတော့ NIH ကထုတ်ပြန်ပြောဆိုတာမျိုးမရှိပါဘူး။သူဟာအမေရိကန်ပြည်ထောင်စုအတွင်းမှာကုသမှုပေးရတဲ့17ယောက်မြောက်အီဘိုလာရောဂါဝေဒနာသည်လည်းဖြစ်ပါတယ်။ Sierra Leone နိုင်ငံမှာအီဘိုလာရောဂါနဲ့ထိတွေ့ခဲ့သူဖြစ်တယ်လို့ယူဆရတဲ့ဒုတိယအမေရိကန်နိုင်ငံသားကိုလည်း Atlanta ကိုလေကြောင်းနဲ့ပို့ပေးနေပြီလို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အခုဆိုရင်သူ့ကိုတင်ဆောင်တဲ့လေယာဉ်ဟာ Atlanta မှာရှိတဲ့Emory ဆေးရုံအနီးကိုရောက်ရှိနေပြီလို့ဆိုပါတယ်ဒီဆေးရုံဟာအလွန်အန္တရာယ်များတဲ့ယောဂဝေဒနာတွေကိုကုသဖို့ပြင်ဆင်ထားတဲ့ဆေးရုံလည်းဖြစ်ပါတယ
်နေအောင်ကြီးစွမ်းရင်ကိုတုံပြီးပထမဆုံးအကြိမ်ဖြစ်ကဘာကိုပတ်နေတဲ့ Solar Impulse 2လေယာဉ်ဟာမလတ်ဆေးရဲ့အင်ဂါနေကအိန္ဒိယနိုင်ငံမှာရောက်နေပါပြီအိုမန်နိုင်ငံမတ်စကတ်မြို့တော်ကနေအာရေဗျပင်လယ်ကို15နာရီကြာကီလိုမီတာ3000ခွဲခီးကိုဖြတ်ပြီးဒုတိယခီးတစ်ထောက်ဖြစ်အိန္ဒိယနိုင်ငံမှာရောက်နေတာပါလေယာဉ်ဆက်ရောက်ပြီးတဲ့နောက်အများပြည်သူကြည့်ရှုနိုင်အောင်ပြသတဲ့အတွက်လူအများပြားသွားကြည့်ကြပါတယ် နောက်ခရီးတစ်ထောက်ကတော့အိန္ဒိယဝန်ကြီးချုပ်နေရင်ဒရာမူဒီရဲ့မဲဆန္ဒနဲ့ဖြစ်တဲ့ဖယားနေတိမျိုးပါအိန္ဒိယနိုင်ငံကနေထွက်လာပြီးတဲ့နောက်မြန်မာနိုင်ငံမန္တလေးလေစိတ်ကိုမတ်လ18ရက်အင်္ဂါနေ့မှာရောက်ပါလိမ့်မယ်လေရင်ရောက်ပြီးတဲ့နောက်မှာအများပြည်သူလှည့်လည်ကြည့်ရှုနိုင်မှာဖြစ်ပြီးညနေပိုင်းမှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့အစိုးရပိုင်သတင်းစာတွေမှာဖော်ပြထားပါတယ်မြန်မာနိုင်ငံကနေတဆင့်တရုတ်နိုင်ငံအဲဒီကနေပစိဖိတ်သမုဒ္ဒရာနဲ့အမေရိကန်ပြည်တော်စုတို့ကိုဖျက်ပြန်ပြီးဥရောပတောင်ပိုင်းကတဆင့်အဘူဒါဘီမြို့စီဇူလင်လနှောင်းပိုင်းမှာပြန်ရောက်မှာဖြစ်ပါတယ် Solar Impulse 2ဟာအာရဗ်စော်ဘောများပြည်တော်စုအဘူဒါဘီမြို့ကနေမတ်လ9ရက်နေ့ကစတင်လာတာဖြစ်ပြီးစုစုပေါင်းပြန်တန်းရဲ့25ရက်လောက်မှာတနအီကိုကီလိုမီတာ90ကနေ100ကျားပြန်တန်းနေတာပါလေယာဉ်ဟာမိသားစုစီကားတစ်စီးရဲ့လေကျင်းဖြစ်တဲ့2300ကီလိုဂရမ်ပဲလေးပေမဲ့တောင်ပံနှစ်ဖက်အကျယ်ပမာဏကတော့အကြီးမားဆုံးဂျက်လေယာဉ်တစ်စင်းရဲ့တောင်ပံအကျယ်လောက်ရှိပါတယ်ဒီ Solar Impulse 2လေယာဉ်ကို12နှစ်ကြာအချိန်ယူပြီးပုံစံထုတ်တည်ဆောက်ခဲ့တာပါပုံရမ်းမင်းကြီး Francis ကသူဟာပုံရမ်းမင်းဖြစ်အကြာကြီးရှိနေမှာမဟုတ်ဘူးလို့တက်တန်းနှစ်နှစ်ပြည့်မြောက်တဲ့အထိမ်းအမှတ်တောက်ကြနေခန္ဓာမှာပြောလိုက်ပါတယ်သူရဲ့ပုံရမ်းမင်းတက်တန်းဟာတူတောင်းပြီး၄-၅နှစ်ပဲကြာမယ်လို့သူခန့်စားမိကြောင်းအခုတော့နှစ်နှစ်ကြာသွားပြီဖြစ်ကြောင်းပုံရမ်းမင်းကြီး Francis ကမိန့်ပါတယ်ခင်ဗျာ Direct from Washington The
Voice of America The OA စနေနေ့နဲ့ခင်းသတင်းအစီအစဉ်ကိုကိုချော့ချော့သိန်းနဲ့ဦးဆက်မိုးဝီတို့ကပြပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုဆက်လက်တင်ပြမှာပါတရုတ်နိုင်ငံယူနန်ပြည်နယ်အနောက်တောင်ပိုင်းနဲ့မြန်မာစစ်လေယာဉ်တစ်စင်းကဘုံကျဲတိုက်ခိုက်တာကြောင့်လူ၄ဦးသေဆုံးရတဲ့အပေါ်တရုတ်နိုင်ငံကတရားဝင်ကန့်ကွက်လိုက်ပါတယ်တရုတ်ဒုနိုင်ငံသားရေးဝန်ကြီးလျူဂျန်မင်းကတရုတ်နိုင်ငံဆိုင်ရာမြန်မာတမတ်ကြီးဦးသစ်လင်းအောင်ကိုဆင့်ခေါ်ပြီးဒီကိစ္စနဲ့ပတ်သက်လို့အလေးနဲ့ပြောကြားတယ်လို့တရုတ်အစိုးရအားပေါ်စင်ဟွာသတင်းဌာနရဲ့မတ်လ14ရက်စနေနေ့ရက်စွဲနဲ့သတင်းမှာဖော်ပြထားပါတယ်။ယူနန်ပြည်နယ်လင်ကန်နယ်စပ်မြို့ကကျန်းဆိုင်ခင်းကိုတောက်ကြနေနေလေပိုင်းကဘုံထိမှန်တာကြောင့်အလုံးလုံးနေသူ၄ဦးသေဆုံးပြီးတခြား၉ဦးဒဏ်ရာရသွားတယ်လို့စင်ဟွာသတင်းမှာဖော်ပြထားပါတယ်။ဒီဖြစ်ရပ်ပေါ်ဒုဝန်ကြီးလူကပြစ်တင်ရှုံချပြီးဖြစ်စဉ်ကိုအသေးစိတ်စုံစမ်းစစ်ဆေးဖို့နဲ့တိလာရတာတွေကိုတရုတ်နိုင်ငံကိုအတိပေးဖို့မြန်မာအစိုးရကိုတိုက်တွန်းပါတယ်။တောင်ရှိသူကိုအပြစ်ပေးဖို့နောက်ပိုင်းဖြစ်လာတာတွေကိုလိုအပ်ချက်နဲ့အညီကင်တွယ်ဖို့ဒီလိုဖြစ်ရက်တွေထပ်မဖြစ်လာအောင်တားဆီးရေးတရုတ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသတွေမှာလုံခြုံရေးနဲ့တည်ငြိမ်ရေးတွေအတွက်ထိထိရောက်ရောက်နဲ့ချက်ချင်းလှုပ်ဖို့လဲတရုတ်ဒုနိုင်ငံသားရေးဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းခဲ့ပါတယ်။မြန်မာစစ်တပ်ကကိုကန့်တပ်ဖွဲ့အပေါ်လေကြောင်းကနေတိုက်ခိုက်တာမှာအဲ့ဒီလိုမျိုးတရုတ်နယ်မြေထဲကြာရောက်ပြီးထိခိုက်သေဆုံးတာတွေနဲ့ပတ်သက်လို့ကိုကန့်လက်နက်ကိုင်အဖွဲ့ပြောခွင့်ရဥထွတ်မြက်လင်းကတောက်ကြနေမှာ VOE ကိုအခုလိုပြောခဲ့ပါတယ်
။ဒီကနေ့တို့လည်းလေရင်နဲ့လာပြီးတော့ပုံကျဲပါတယ်။ညနေကြည့်ပါပဲခင်ဗျ။အဲ့ဒါကျွန်တော်လူကတော့ဒီနေ့တန်ရရလူမရှိပါဘူးခင်ဗျ။တုံးချမ်းဖတ်ပါပါခင်ဗျ။နေ့ပိုင်းလို့လို့ပါပဲ။ပြီးတော့ပြင်ထားပါတယ်။တော်ပြန်ထားပါတယ်သူတို့ပုံကျဲလေရင်လည်းတောင်းပြူလာတွေ့ရတယ်ပြီးတော့ငားပေါ900လေးတဲ့ပုံလည်းခြားတယ်နေဆက်တဲ့ဟိုလေရင်ကနေလမ်းပြပုံကျဲလိုက်တာဟာဟိုတည့်ပြီးတော့ဝင်သွားတယ်အကျက်တားတော်တည်တယ်ပြောတယ်ဒီနေ့၄ယောက်တည်ပြီးတော့9ယောက်တန်ရာရတယ်ပြောတယ်တည့်ပြီးကျွန်တော်ပြောတယ်တုံးချမ်းရယ်ပြီးတော့ဟိုဘက်ကစကောလင်းလို့ခေါ်တယ်စကောလင်းနဲ့ပြီးတော့စကောလင်းဆိုတာကဟိုအရှိတ်လောက်ကရဲ့အရှိတ်မြောက်ဖက်ပေါ့
ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့မြန်မာစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတလုံးတရုတ်နိုင်ငံကိုထိမှန်ခဲ့တယ်လို့တရုတ်နိုင်ငံကြားရေးဌာနကထုတ်ပြန်သတိပေးခဲ့ပူပါတယ်မြန်မာအစိုးရရဲ့ထုတ်ပြန်ချက်တွေထဲမှာတော့စစ်တပ်အနေနဲ့ကိုးကန့်နယ်မြေရှင်းလင်းမှုထိုးစစ်တွေလုပ်နေရမှာကိုးကန့်သဘုံတွေဘက်ကမူရစ်ဆေးဝါးတင်စီရမှုတွေလည်းရှိတယ်လို့ဆိုပါတယ်ဒါအပြင်လာရှိုးမြို့ကနေလောက်ကန်မြို့ကိုအထောက်ပံ့ပစ္စည်းတွေတင်ဆောင်လာတဲ့ကားစင်ကိုလည်းကိုးကန့်လက်နက်ကင်တပ်ဖွဲ့တွေဘက်ကတိုက်ခိုက်ခဲ့တယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်ကိုကန့်ပြောခွင့်ရသူဦးထွန်းမြတ်လင်းကတော့သူတို့အနေနဲ့ဒီနယ်မြေတွေကိုဝင်လာတဲ့လက်နက်ထောက်ပံ့မှုမှန်သမျှကိုတိုက်ခိုက်မှာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပြောဆိုခဲ့ပါတယ်ရှင
်အဲ့ဒီဒေသတိုက်ပွဲတွေမှာကိုကန့်လက်နက်ကိုင်ဖွဲ့နဲ့အတူပူးတွဲတိုက်ခိုက်နေတဲ့ TNLA တအောင်းပလောင်တပ်ဖွဲ့ကအတွေ့အမှုဘုံမူကြီးတာဘုံကျော်ကလည်းမြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တရုတ်နိုင်ငံတွင်အရက်သားတွေအသေးပြောက်ရှိတယ်လို့ VOE ကပြောပါတယ
်။ဒီဘက်ချမ်းကနေရက်3ရက်လောက်ရှိသွားပြီ။ဒီကျွန်တော်တို့ကုကန်ပတ်တင်တဲ့ကျွန်တော်တို့ ਨੇ ပေါင်းနေတဲ့နေရာတွေကိုဒီပုံနေလက်ကျဲနေတာ။ဆိုတော့ဒီနေ့ကတော့ပုံဆံက3လုံးကျတယ်လို့ကျွန်တော်သိတယ်။အဲကျတဲ့အချိန်မှာတော့ဒီအဲ့မှာဒေသခံတွေကိုထိတယ်ပြောတယ်။ကျွန်တော်တို့စုစုပေါင်းတော့ဒေသခံ9ဦးအော်ဒီလေခုနကရှိဘူးလားတော့တန်ရရတယ်လို့ပြောတယ်ကျွန်တော်တို့ တရတလောက်တော့အခုဒီနေဆက်တလျှောက်မှာတော့ဒီတရုတ်စစ်တပ်ဖက်ကလည်းတော်တော်ဟိုအင်အားတွေတူးပြီးထားတာလည်းကျွန်တော်တွေ့တယ်ပြီးတော့ပြီးခဲ့တဲ့နေ့ရက်၃ရက်လောက်ကလေးစပြီးမှဒီတရုတ်ဖက်ကလိမ်မြန်လဲဒစည်းစာနစည်းစာအဲ့လိုနေဆက်မြင်းတိုင်းပြန်လာကျွန်တော်တို့တွေ့ရတယ်ခင်ဗျာဆိုတော့အဲတရုတ်ဖက်ကလည်းသူတို့နေမိသေးဟိုအဲ့လိုလက်နေကြလာတော့ပစုံပြတော့အေးအေးယူမှုတော့ရှိလိမ့်မယ်လို့ကျွန်တော်မြင်တယ်
ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရဘက်ကတရားဝင်တုံ့ပြန်ပြောဆိုတာတော့အခုချိန်ထိထွက်မလာသေးပါဘူးရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်။ Internet ဆာမျက်နှာကနေသရရှင်နေတိုက်ရိုက်နားဆင်မယ်ဆိုရင်တော့လိပ်စာက www.burmese.voanews.com ဖြစ်ပါတယ်ရှင်။ဖက်စီခံထားရတဲ့တပိတ်မှောက်ចောင်းသူចောင်းသားတရားကြော်ကိုချွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကမြန်မာအစိုးရကိုတောက်ကြနေကတောင်းဆိုလိုက်ပါတယ်။တပိတ်ကိုဖြိုခွဲနှိမ်နင်းရမှာလဲအင်အားကိုမတန်တဆအသုံးပြုခဲ့တဲ့အတွက်မြန်မာအာဏာပိုင်တွေကိုကုလသမဂ္ဂကလည်းဝေဖန်ပြစ်တင်ပြောဆိုလိုက်တာပါ။အကြောင်းစုံကဒီလိုပါရှင်။မြန်မာနိုင်ငံမှာအမျိုးသားပညာရေးဥပဒေပြင်ဆင်ဖို့အတွက်တပိတ်ပေါက်ဆန္ဒပြတဲ့ចောင်းသူចောင်းသားတွေကိုမြန်မာအစိုးရကအင်အားသုံးဖမ်းဆီးခဲ့တဲ့အခြေအနေကိုကုလသမဂ္ဂဘက်ကအထူးပဲစိုးရိမ်မကင်းဖြစ်မိကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအမျိုးသမီး Ravina Shamdasani ကဂျနီဗာအခြေစိုက်ကုလသမဂ္ဂရုံးမှာတောက်ကြနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ
် We're concerned about the arrest of more than 100 students and other protesters.
မလောဆေးရီကဘကိုးတိုင်းတောင်ပိုင်းလေဗဒန်မြို့မှာတပိတ်မောက်ဆန္ဒပြတဲ့ចောင်းသားចောင်းသူတရားကြော်အပါဝင်တခြားဆန္ဒပြတဲ့သူတွေဖမ်းဆီးထိန်းသိမ်းခံထားရတာကိုကုလသမဂ္ဂအနေနဲ့စိုးရိမ်မကင်းဖြစ်မိပါတယ
်အဲ့ဒီတဲကတချို့ကိုပြန်လွှတ်ပေးလိုက်ပြီးဆိုပေမဲ့အများစုဟာတာဝတီထောင်မှာထိန်းသိမ်းခံထားရဆဲဖြစ်တဲ့အကြောင်းနဲ့ဖမ်းဆီးခံထားရသူ60လောက်ကိုလည်းပုံမှန်18ငိမ့်တန်းစွာစူဝေးခွင့်နဲ့စီတန်းလှက်လှယ်ခွင့်ဥပဒေနဲ့အစိုးရဘက်ကတရားစွဲဆိုထားတယ်လို့ Ravina Shamdasani ကပြောပါတယ
် We're also concerned about reports that the police used excessive
ဆန္ဒပြသူတွေကိုနှိမ်နင်းဖို့အတွက်ရဲတပ်ဖွဲ့ဝင်အင်အားမတန်တဆအသုံးပြုခဲ့တာကိုကုလသမဂ္ဂအနေနဲ့စိုးရိမ်မကင်းဖြစ်ရပါတယ်မလ9ရက်နေ့ကရန်ကုန်မှာဖြစ်ခဲ့တဲ့ကျောင်းသားဆန္ဒပြပွဲကိုနှိမ့်နှင်းခဲ့တာနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့တော့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး OHCHR ကိုမြန်မာအစိုးရဘက်ကအကြောင်းကြားခဲ့ပါတယ
်မတ်လ10ရက်နေ့ကလေဗရန်မြို့မှာကျောင်းသားတပိတ်ကိုဖြိုခွဲနှိမ့်နှင်းခဲ့တာကိုလည်းအစိုးရအနေနဲ့စုံစမ်းစစ်ဆေးပေးဖို့ OHCHR ကတိုက်တွန်းထားတယ်လို့လည်း Ravina Shamdasani ကပြောပါတယ်ဒါအပြင်မြမအစိုးရအနေနဲ့အင်အားတစုံတရာကိုမဖြစ်မနေအသုံးပြုမယ်ဆိုရင်တောင်လုံးဝအုတ်တုံလိုအပ်နေလို့ဒါမှမဟုတ်တစ်ဖက်ကလူတွေကျူးလွန်တဲ့ပြစ်မှုအတိုင်းတာပေါ်မူတည်ပြီးအင်အားကိုချိန်ဆရမှာဖြစ်ပါတယ်လို့သူကပြောပါတယ
် We urge the government to unconditionally release all those detained for the exercise
ပြည်ညာရေးဥပဒေပြင်ဆင်မှုငြင်းငြင်းရဆန္ဒပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုဖမ်းဆီးတာကိုချွင်းချက်မရှိပြန်ပြီးတော့ချက်ချင်းလွှတ်ပေးဖို့အတွက်မြမအစိုးရကိုကုလသမဂ္ဂအနေနဲ့တောင်းဆိုပါတယ်ဒါပြင်လွတ်လွတ်လပ်လပ်နဲ့ထုတ်ဖော်ဆန္ဒပြခွင့်ကိုကန့်သက်ချုပ်ချယ်တဲ့ပုံမှန်18လိုမျိုးဥရိမျိုးကိုလည်းပြင်ဆင်ဖို့ကုလသမဂ္ဂအနေနဲ့တိုက်တွန်းပါတယ
်။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဦးဆောင်တဲ့ဒီမိုကရေစီပညာရေးကျောင်းသားတပိတ်ပင်မစစ်ကြောင်းဟာဇန်နဝါရီလ20ရက်နေ့ကတည်းကမန္တလေးမြို့ကနေရန်ကုန်မြို့ကိုခြိတက်ဆန္ဒပြခဲ့ကြတာပါ။ဒါပေမဲ့ရန်ကုန်မြို့မြောက်ခင်ပဲခူးတိုင်းလက်ပန်းမြို့မှာပိတ်ဆို့တားဆီးခံခဲ့ရပြီးမတ်လ10ရက်နေ့ကအကြမ်းဖက်ဖြိုခွဲခံခဲ့ရပါတယ်။လူသိများတဲ့ចောင်းသားកောင်းဆောင်6ဦးအပါအဝင်ចောင်းသူចောင်းသားတရားကြော်ကိုလည်းအစိုးရကဖမ်းဆီးထားပါတယ်။ပညာရေးဥပဒေပြင်ဆင်ရေးចောင်းသားတွေတောင်းဆိုတဲ့အချက်တွေထဲမှာတော့ចောင်းသားသမဂ္ဂဖွဲ့စည်းခွင့်ကိုကန့်သက်ထားတဲ့ဗဟိုချုပ်ကိုင်မှုပညာရေးစနစ်ပြောင်းလဲဖို့နဲ့တိုင်းရင်းသားဘာသာစကားသင်ကြားရေးကိုအထောက်အကူပေးဖို့စတာတွေပါဝင်ပါတယ်ရှင်။မကြခင်မှာတော့စနေနေ့နဲ့ခင်းအပတ်စဉ်ကဏ္ဍတွေကိုကြားရတော့မှာပါရှင်အခုတော့နိုင်ငံတကာသတင်းလွှာတွေဘက်ကိုပြောပြမှာပါအိန္ဒိယဝန်ကြီးချုပ်မိုဒီကအိန္ဒိယသမုတ်တရားမှာရှိတဲ့တင်းငယ်တဲ့အိန္ဒိချင်းသုံးနိုင်ငံကိုတွားရောက်မဲ့ခီးစဉ်ကိုအင်ကာနေကစတင်ထွက်ခွာပြီးဒီခီးဟာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကြီးမားတဲ့မဟာဗျူဟာကျတဲ့ပင်လယ်ရေကြောင်းတွာလာမှုလမ်းကြောင်းပေါ်မှာအိန္ဒိယအစိုးရရဲ့လွှမ်းမိုးမှုကိုတိုးချဲ့ဖို့အတွက်ဖြစ်ပါတယ် VOA သတင်းတော့အန်ဂျနာPass Richard ရဲ့သတင်းဆောင်မကူတော့ကိုတန်းထူအောင်ကပြောပြမှာပါရှင
်။အိန္ဒိယဝန်ကြီးချုပ်မိုဒီကသုံးနိုင်ငံကိုသွားမဲ့ခီးစဉ်မှာပထမအဦးဆုံးအနေနဲ့ Seychelles နိုင်ငံကိုသွားရောက်မှာဖြစ်ပြီး အဲ့ဒီမှာတစ်စင်မော်ရီရှပ်စ်နဲ့သီးလင်္ကာနိုင်ငံတို့ကိုတွားရောက်မှာဖြစ်ပါတယ်။ဒီသုံးနိုင်ငံဟာကျွန်းနိုင်ငံလေးတွေဖြစ်ပေမဲ့အထူးအရေးပေးခံနေရတာပါ။ဝန်ကြီးချုပ်မိုဒီက33နှစ်အတွင်းဆေးရှုပ်စ်နိုင်ငံကိုပထမဦးဆုံးတွားမဲ့အိန္ဒိယဝန်ကြီးချုပ်ဖြစ်ပြီးသီးလင်္ကာနိုင်ငံကို28နှစ်အတွင်းပထမဦးဆုံးတွားရောက်မဲ့အိန္ဒိယဝန်ကြီးချုပ်လည်းဖြစ်ပါတယ်။အိန္ဒိယအစိုးရကဒီသုံးနိုင်ငံမှာအိန္ဒိယနိုင်ငံအတွက်ရရှိမဲ့ခိုင်မာတဲ့ကောင်းကျိုးတွေအတွက်စူးစမ်းလိုတယ်လို့အိန္ဒိယထိပ်တန်းနိုင်ငံခြားရေးအတွင်းဝင်စူပရာမန်ယမ်ဆိုင်ရှာကာကအခုလိုပြောပါတယ
် We are looking at our visit our interest
ကျွန်တော်တို့ကကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့အဲ့ဒီနိုင်ငံတွေနဲ့အကျိုးတူပူးပေါင်းဆောင်ရွက်ဖို့အတွက်မျှော်လင့်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအလားအလာကောင်းနေရှိမယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ
်စီးပွားရေးအတွက်ဆက်ဆံရေးကိုတိုးမြှင့်လိုတဲ့အပြင်အိန္ဒိယနိုင်ငံကအိန္ဒိယသမုတ်တရားဒေသမှာအဓိကလုံခြုံရေးပေးတဲ့နိုင်ငံဖြစ်လို့တဲ့အတွက်မစ္စတာမိုဒီကဒီလိုသုံးနိုင်ငံနဲ့ရေသက်ဆက်ဆံရေးကိုတိုးမြှင့်ဖို့မိမောင်းထိုးပြသွားမှာဖြစ်ပါတယ်ဒီလိုလုပ်ရချင်းဟာတရုတ်နိုင်ငံနဲ့ဒီသုံးနိုင်ငံကြားမှာရှိနေတဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေကိုလျှော့ချစေဖို့အတွက်ဖြစ်ပါတယ်တရုတ်နိုင်ငံရဲ့အိန္ဒိယသမုတ်တရားကိုတိုးချဲ့လာတဲ့လွှမ်းမိုးမှုအပေါ်အိန္ဒိယအစိုးရကစိုးရိမ်နေတာပါNew Delhi မြို့ရှိ India Pinlay Ye Chang Foundation ရဲ့ Director Vijay Sukhaja က India နိုင်ငံအနေနဲ့ကင်းလက်သင်္ဘောလင်းရင်ထောက်လန်းရေးသင်္ဘောနဲ့တခြားနည်းပညာပိုင်းဆိုင်ရာစနစ်တွေကိုထောက်ပံ့ခြင်းအပြင်အိန္ဒိချင်းသုံးနိုင်ငံရဲ့ရေချောင်းအခြေခံရန်တရားတွေကိုတိစောက်ပေးသွားမှာဖြစ်ပါတယ်လို့ဆိုပါတယ
် The very fact that the Indian Ocean has been named after India India finds that Indian Ocean plays very very significantly in its
India သမုဒ္ဒရာရဲ့နာမည်မှာကိုက India ဆိုတဲ့စကားလုံးပါနေတဲ့အတွက်ဒီဒေသအတွက်မဟာဗျူဟာဆွဲတဲ့နေရာမှာ India နိုင်ငံကအလွန်ရေးပါပါတယ်။ကုန်ပစ္စည်းရပြောမယ်ဆိုရင်ကျွန်တော်တို့နိုင်ငံကုန်သွယ်ရေးရဲ့60ရာခိုင်နှုန်းက India ပင်လယ်ကတဆင့်ဖြစ်ပါတယ်။ဒီတော့ India အစိုးရက India သမုဒ္ဒရာမှာတည်ငြိမ်အေးချမ်းဖို့အတွက်တာဝန်ရှိတယ်ဆိုတာအဓိပ္ပာယ်ရှိပါတယ
်။ Mauritius နိုင်ငံမှာဒီ India ကောင်းဆောင်ဟာတန်ချိန်1300ရှိကန်ယူရန်ကင်းလှည့်သင်္ဘောကိုဆေလွတ်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံသီးလင်္ကာနိုင်ငံရဲ့အစိုးရအသိနဲ့နှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်ဖို့အတွက်9ရက်ကြာခီးစဉ်အတွင်းဝန်ကြီးချုပ်မိုဒီကသီးလင်္ကာနိုင်ငံမှာရက်အများဆုံးနေမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံအနေနဲ့ကျိုးနိုင်ငံတစ်ခုဖြစ်တဲ့သီးလင်္ကာရဲ့ပြန်လည်ထူထောင်ရေးအတွက်ဓာတ်ထက်ပိုပြီးအထောက်အကူပေးကျင်တယ်လို့ထိပ်တန်းနိုင်ငံခြားရေးအတွင်းဝန်ရှိုင်ရှန်ကာကပြောပါတယ်။
We also think that expanding investment and creating employment in Sri Lanka would be a good way to go. Actually, both countries have invested.
ကျွန်တော်တို့ကကျွန်တော်တို့ရဲ့အကျိုးစီးပွားနဲ့အဲ့ဒီနိုင်ငံတွေအကျိုးတူပူးပေါင်းဆောင်ရွက်ဖို့အတွက်မျှော်လင့်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအလားအလာကောင်းနေရှိမယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်။ကျွန်တော်တို့အထင်ကတော့သီရိလင်္ကာမှာယင်းနှိမ့်ညံ့မှုကိုတိုးမြှင့်ပြီးသီရိလင်္ကာပြည်သူတွေအလုပ်ရရှိအတွက်ဆောင်ရွက်ပေးခြင်းဟာကောင်းပါတယ်။နိုင်ငံလုံးကတချို့စီမံကိန်းတွေမှာရင်းနှီးမြှုပ်နှံထားပေမဲ့ကျွန်တော်တို့ကဒီတဲ့မကပိုလိုချင်နေတာပ
ါသီရိလင်္ကာရှိထရီကိုမာလီစိတ်ကမ်းမှာမဂါဝက်900ရှိပါဝါစတေရှင်တည်ထောင်မှုစီမံကိန်းကိုအိန္ဒိယနိုင်ငံကလှုပ်ဖို့မျှော်လင့်နေတာဖြစ်ပါတယ်သီရိလင်္ကာရဲ့အရင်အစိုးရလက်ထက်ကစပြီးတရုတ်နိုင်ငံကသီရိလင်္ကာရဲ့ရင်းနှီးမြှုပ်နှံမှုအများဆုံးနိုင်ငံဖြစ်ပါတယ်ဒါပေမဲ့လက်ရှိအစိုးရအသက်ဟာအခြေခံရန်တရားတိဆောက်ရေးမှာအရေးပါတဲ့တရုတ်အစိုးရရဲ့အခန့်ကဏ္ဍကိုရှော့ချလိုတဲ့လက္ခဏာတွေပြနေတဲ့အတွက်တရုတ်နိုင်ငံရဲ့အဲ့ဒီဒေတာမှာရှိတဲ့လွှမ်းမိုးမှုကိုသဘောမကျတဲ့အိန္ဒိယအာဏာပိုင်တွေအတွက်ကတော့အခွင့်အရေးတစ်ခုဖြစ်ပါတယ်။အရင်သတင်းပတ်တုန်းကသီးလင်္ကာနိုင်ငံကတရုတ်နိုင်ငံရဲ့အကြီးမားဆုံးရင်းနှီးမြှုပ်နှံမှုဖြစ်တဲ့ကိုလံဘိုရှိ 1.5 ဘီလီယံဒေါ်လာတန်ဖိုးရှိတဲ့စိတ်ကမ်းမြှုပ်စီမံကိန်းကိုစိုင်းငံ့လိုက်ပါတယ်
။ကိုတန်းထူအောင်ပါရှင်။မြန်မာအိန္ဒိယနိုင်ငံဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်ရဲ့အိန္ဒိယသမယုတ်တရားကျွန်းနိုင်ငံတွေရဲ့ခီးစဉ်အကြောင်းကိုကြားခဲ့ရပြီးတဲ့နောက်မှာနောက်ထပ်အိန္ဒိချင်းနိုင်ငံဖြစ်တဲ့တရုတ်နဲ့ထိုင်ဝမ်ဆက်ဆံရေးသတင်းအကြောင်းကိုလည်းပြောပြမှာပါဒုတိယကမ္ဘာစစ်အဆုံးသတ်ခဲ့တဲ့နှစ်ကနေနှစ်ပေါင်း80မြောက်တဲ့အထိမ့်မှန်လှုပ်ရှားမှုမှာပူးတွဲပါဝင်ဆောင်ရွက်လိုပါတယ်ဆိုပြီးတော့တရုတ်နိုင်ငံကလေတံပစ်နေတာကိုထိုင်ဝမ်ကငြင်းပယ်လိုက်ပါတယ်ဂျပန်တပ်တွေကိုဒီပိုင်နဲ့နယ်မြေနှစ်ခုစလုံးကနေ1945ခုနှစ်မှာမောင်းထုတ်ခဲ့တာပါဒါပေမဲ့အခုချိန်မှာတရုတ်နဲ့ထိုင်ဝမ်တို့ဟာကိုစီတီးတန့်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေကြတာဖြစ်တယ်လို့အခုဆိုရင်တော့ဂျပန်ဟာထိုင်ဝမ်အတွက်စံနမူနာထားစရာနိုင်ငံတနိုင်ငံဖြစ်နေပေမဲ့တရုတ်ကတော့ဂျပန်ကိုအယုံကြည်မရှိပါဘူးတိုင်ပေမှာရှိတဲ့ VOA သတင်းတော့ Ruffer Jennings တင်ပြပို့ထားတာကိုဦးစံမိုးဝေကဆက်ပြီးပြောပြမှာပါ
လွန်ခဲ့တဲ့နှစ်ပေါင်း80ကဒုတိယကမ္ဘာစစ်အဆုံးသတ်ခဲ့တဲ့အထိမ့်မှအခမ်းအနားကို ပူးပေါင်းလှုပ်ဆောင်ကြဖို့အတွက်တရုတ်အစိုးရရဲ့အဆိုပြုချက်ကိုထိုင်ဝမ်ကရင်းရင်းကျေးကျေးညှင်းပယ်လိုက်ပါတယ်။အခုနှစ်နှောင်းပိုင်းကျရင်ဒုတိယကမ္ဘာစစ်အတွင်းပါဝင်သက်ရောက်မှုရှိတဲ့နိုင်ငံတွေကခေါင်းဆောင်တွေကိုဖိတ်ပြီးတော့ဧကန်ပွဲနဲ့စီရေးပြအခမ်းအနားကျင်းပမယ်လို့တရုတ်ခေါင်းဆောင်တွေကအခုသတင်းပတ်စောစောပိုင်းတုန်းကပြောဆိုခဲ့ပါတယ်။အဲ့ဒီအမှတ်တရအထိမ့်မှအခမ်းအနားကိုထိုင်ဝမ်အနေနဲ့ပူးတွဲပါဝင်မယ်ဆိုလို့ရှိရင်ကြိုးဆိုတဲ့အကြောင်းတရုတ်အစိုးရရဲ့ထိုင်ဝမ်ဆိုင်ရာမူဝါဒချမှတ်ရေးအဖွဲ့ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်တာပါ။ဒါပေမဲ့ထိုင်ဝမ်မှာချမှတ်ထားတဲ့စီမင်းတွေအရအစိုးရအမှုရမ်းတွေအနေနဲ့တရုတ်နိုင်ငံမှာကျင်းပတဲ့နိုင်ငံတော်အဆင့်အခမ်းအနားတွေကိုတက်ရောက်ခွင့်မရှိပါဘူး။တရုတ်ဟာကိုပိုင်အုပ်ချုပ်ရေးကျင့်သုံးနေတဲ့ကျွန်းကိုသူတို့ရဲ့အချုပ်အခြာပိုင်ဆိုင်မှုအောက်မှာရှိနေတယ်လို့ယူဆထားသလိုတနည်းကျရင်ထိုင်ဝမ်လူထုကစန့်ကျင်နေတဲ့ကြားကပဲပြန်လည်ပေါင်းစည်းရလိမ့်မယ်လို့မျှော်လင့်နေတာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ထိုင်ဝမ်အစိုးရရဲ့တရုတ်ပြည်မကြီးရေးရာကောင်စီဒုတိယဝန်ကြီးဝူမေဟန်းကသူမတို့အစိုးရအနေနဲ့ဒီစီမင်းဥတွေတွေကိုလိုက်နာမှာဖြစ်တယ်လို့ဆိုပါတယ်
။那对于我们的现职或退离的这个公务人员赴大陆交流呢，有一定的有相关的这样子的一个管理规范哦。那相关的。
大家听一下吧，来，来拿我偷偏查的，用家姐带皮亚嘛吧，路他妈个彪多了哇！那我们。所以，牡丹的奶奶咪咪三奶奶咪咪，多要八文钱呢，所以，咱呢不得比着偷偏查的西面西干的个雷扎来拿我六八的，皮马的爷爷刚是奶奶个咯。ဆိုရမှုရန်နေနေနဲ့တရုတ်ပြည်မကြီးအစိုးရကပြုလုပ်တဲ့အခမ်းအနားတွေစီရေးပြအခမ်းအနားတွေကိုတက်ရောက်ဖို့ခွင့်ပြုမထားဘူးလို့ယုံကြည်ပါတယ်ဆိုပြီးတော့ပြောသွားတာဖြစ်ပါတယ်တရုတ်အစိုးရဟာထိုင်ဝမ်နဲ့တူညီတဲ့အချက်တွေကိုရှာဖွေပြီးတော့နှိစက်အောင်စ조사နေရမှာ1945ခုနှစ်မတိုင်ခင်ဂျပန်ကိုဆန့်ကျင်ခဲ့တဲ့အမှတ်တရဖြစ်ရပ်တွေကိုပြသလိုနေပါတယ်ဂျပန်ဟာထိုင်ဝမ်ကိုနှစ်ပေါင်း50ကျော်ကိုလိုနီကျင့်သုံးအုပ်ချုပ်ခဲ့ပြီးအစောပိုင်းကာလမှာပြန်လည်ခုခံတိုက်ခိုက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်တရုတ်နိုင်ငံရဲ့ဒဇိတ်ဒေသကိုလည်း1932ခုနှစ်မှာတင်ပိုက်ခဲ့ပြီးတော့တရုတ်မျိုးသားအစိုးရကခုခံနေတဲ့ဂျာကပဲအရက်သားတွေအများပြားကိုတတ်ဖြတ်ပစ်ခဲ့ကြပါတယ်။အဲ့ဒီချိန်ကအမျိုးသားဝါဒီပါတီကကွန်မြူနစ်တွေကိုတိုက်ပွဲဝင်နေပြီးတနိုင်ငံလုံးကိုထိန်းချုပ်နိုင်မှုကြိုးပမ်းနေခဲ့ကြတာပါ။ဒါပေမဲ့သူတို့စစ်ရှုံးသွားပြီးတဲ့နောက်ထိုင်ဝမ်ကိုထွက်ပြေးသွားကြပြီးစင်ပြိုင်အစိုးရထူထောင်ခဲ့ပါတယ်။အဲ့ဒီချိန်ကလေးကတရုတ်ကွန်မြူနစ်ပါတီဟာထိုင်ဝမ်ကိုသူ့လက်အောက်ထဲပြန်ရောက်အောင်လုပ်ပါမယ်လို့တစ်ဆာဆိုထားတာပါ။အခုတော့ထိုင်ဝမ်နဲ့ဂျပန်တို့ဟာနီးကပ်တဲ့အပေါင်းအဖော်နိုင်ငံတွေဖြစ်နေပါပြီ။ဂျပန်ရဲ့ကိုလိုနီအုပ်ချုပ်ရေးနှောင်းပိုင်းကာလတွေမှာသူတို့နှစ်ဖက်ကြားယဉ်ကျေးမှုအရဆက်နွယ်ပေါင်းဖက်မှုတွေရှိခဲ့ကြတာပါ။တရုတ်ပြည်မကြီးနဲ့ဂျပန်နိုင်ငံတို့ကြားမှာတော့လွန်ခဲ့တဲ့နှစ်20တလျှောက်လုံးဆက်ဆံရေးပြဿနာအခက်အခဲတွေများစွာရှိခဲ့ပါတယ်။ထိုင်ဝမ်ဟာ2008ခုနှစ်သမရမယဉ်ကျောင်းတက်လာပြီးတဲ့နောက်တရုတ်ပြည်မကြီးနဲ့တင်းမာမှုတွေလျှော့ချခဲ့ပြီးသဘောတူညီချက်21ချက်ကိုလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့မရဲ့အစိုးရဟာပြည်တွင်းမှာစန့်ကျင်ကန့်ကွက်မှုတွေကြုံတွေ့ခဲ့ရပြီးတရုတ်နဲ့နီးကပ်တဲ့ဆက်ဆံမှုတွေပြုလုပ်ခဲ့တဲ့အကျိုးဆက်ဖြစ်မနှစ်ကရွေးကောက်ပွဲမှာရှုံးနိမ့်ခဲ့ပါတယ်။သူ့ရဲ့အမျိုးသားရေးဝါဒီပါတီဟာတရုတ်နိုင်ငံကတရားဝင်ကျင်းပတဲ့အခမ်းအနားကိုတွားပြီးတော့တက်ရောက်လက်ချင်းအားဖြင့်2016ခုနှစ်သမ္မတရွေးကောက်ပွဲမှာတိုင်ခင်လူအများစုရဲ့ထောက်ခံမှုကိုရနိုင်ကောင်းရဲ့လို့မျှော်လင့်နေပါတယ်။တာမန်ထိုင်ဝမ်ပြည်သူတွေအနေနဲ့တရုတ်ပြည်မကြီးကစစ်ပွဲအမှတ်တရအခမ်းအနားကိုတွားရောက်ပြီးတော့တက်နိုင်ခွင့်ရှိကြောင်းဒါပေမဲ့သတိပေးချက်တွေကိုတော့လိုက်နာရလိမ့်မယ်လို့ဝူမေဟန်းကပြောပါတယ်
။至于退离职人员呐，还有这些民间的人士参加这个活动，也呼吁要。
人家木兰尼，咱们比都里内内多关系吧嘞。当初进来个了台湾比都里也，这波人面临个太短比了，身上这些内叫，今朝都也比马金内对卡西的变成十三亿亩内，单比也龙江也个离他压力没路表示多了，别吧嘞。台湾苏亚哈。ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အမှတ်တရအခမ်းအနားတွေကိုတာဝန်ယူကျင်းပဖို့သူ့ရဲ့ကာကွယ်ရေးဝန်ကြီးဌာနကိုညွှန်ကြားထားတယ်လို့သိရပါတယ်
။ဥဆက်မိုးဝေပြောပြသွားတာပါရှင်။မကြာခင်မှာတော့စနေနေ့နဲ့ခင်းထုတ်လွှင့်နေကြအပတ်စဉ်ကဏ္ဍတွေကိုနှားဆင်ရမှာပါ။အမျိုးသမီးတတိရှင်စုမတ်မေစပယ်ဖြူနဲ့တွေ့ဆုံမေးမြန်းထားတဲ့အမျိုးသမီးကဏ္ဍနဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်တို့ကိုတင်ဆက်ဖို့ရှိပါတယ်။ဒါအပြင်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုလည်းထုတ်လွှင့်မှာပါ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOA မြန်မာပိုင်းရဲ့စနေနေ့နဲ့ခင်းမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်9:00ထိဆက်လက်ထုတ်လည်မှာပါလိုင်းတိုမီတာ24 32 40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာယူဝက်မှာတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်နဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လည်မှာပ
ါကချင်တိုင်းရင်းသူဖြစ်တယ်ပြီးတော့ကျွန်မဟာအမျိုးသမီးအရေးနဲ့ကြားမတန်းသူချင်းများရေးအတွက်ဒီ issue တခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေး
အမျိုးသမီးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါရှင်ဒါအပြင်သိပ္ပံနဲ့ဤပညာအစီအစဉ်ကိုလည်းထုတ်လင်းပေးဖို့ရှိပါတယ်အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုကောက်နှုတ်ဆူဆီးပြီးဥကြော်စန္ဒာကတင်ဆက်ထားပါတယ်ရှင
်ပရာရှမခင်မြန်မာပြည်ထနာနိုင်ငံတကာအမြင့်ဆွဲခေါင်းစဉ်နဲ့ Economy Watch Online မှာDan Steinbock ရေးသားထားတာကိုဥစွာတင်ပြလိုပါတယ်။အရေးကြီးတဲ့ရွေးကောက်ပွဲမတိုင်ခင်နှစ်ဝက်အလိုမြန်မာနိုင်ငံမှာပြည်တွင်းရောနယ်စပ်ဒေသမှာပါတင်းမာမှုတွေဖြစ်လာနေပါတယ်။ကိုကန်အခြေအနေနဲ့ပတ်သက်ပြီးတရုတ်တို့ကအစမပြေလှပါဘူး။ကျောင်းသားတွေကိုနှစ်ကျွတ်ဖမ်းဆီးခဲ့တာနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုကလည်းစိုးရိမ်မခင်ဖြစ်ကြောင်းပြောနေပါတယ်။မြန်မာအစိုးရအမြင်မှာအမေရိကန်ပြည်ထောင်စုဟာပြောသလောက်လက်တွေ့မလိုက်လာဘူး။ဤနှင်းပြုံနှံမှုတွေမှာဆိုရင်ကိုကာကိုလာနဲ့ကျန်အစည်းအဝေးလုပ်ငန်းတချို့ကလွယ်ပြီးဘာမှရောက်မလာခဲ့ပါဘူး။တစ်ဖက်မှာတော့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုကအများအပြားရှိနေဆဲဖြစ်ပါတယ်။စီမံကိန်းအလုံးချောချောမွေ့မွေ့လက်ပတ်နေတာမဟုတ်ပေမဲ့လက်ပတ်နေတာတော့မဟုတ်ပါဘူး။ Christmas မတိုင်ခင်နှုန်းကပဲ One Pound Company ရဲ့လက်ပတ်တောင်းကျင်းဤစီမံကိန်းကိုကန့်ကွက်ဆန္ဒပြသူတွေသေချာထိခိုက်မှုတွေရှိခဲ့ပါတယ်။ဒီမတိုင်ခင်ကလည်းမြစ်ဆုံတတ်မှန်စီမံကိန်းကူမင်းကျောက်ဖြူမီထလန်စီမံကိန်းတို့နောက်တွန့်သွားခဲ့ပါတယ်။သူပေမဲ့လည်းပြီးခဲ့တဲ့နိုဝင်ဘာလတုန်းကဆိုရင်တော့တရုတ်မြန်မာနှစ်နိုင်ငံအကြားကဏ္ဍဆောင်ရင်းနှီးမြှုပ်နှံမှုဟာဒေါ်လာသန်းပေါင်း 8,000 နီးပါးတိရှိလာခဲ့တာပါ။အမေရိကန်ပြည်ထောင်စုအနေနဲ့ကတော့ပထဝီနိုင်ငံရေးအရတရုတ်နိုင်ငံကိုဝန်းရံရေးမှာမြန်မာပါဝင်စေချင်တာကအဓိကကျနေပါတယ်။တရုတ်အစိုးရအဖို့မှာတော့စီးပွားရေးကလက်တွေ့ကျနေတာပါ။မြန်မာနိုင်ငံစီးပွားရေးနိုင်ငံရေးအဆုံးဖြတ်တွေဟာတကယ်တော့လာမယ့်အထွေထွေရေကောက်ပွဲပြီးမှပြင်းဖြစ်လာပါလိမ့်မယ်။အစောပိုင်းကရှိနေခဲ့တဲ့ပြုပြင်ရင်းနဲ့ပွင့်လင်းမှုဆိုတာတွေဟာအနာယူပွဲရှိနေတဲ့သမဏဥသိမ်းစင်နဲ့အတူခြုံငင်းသွားပါလိမ့်မယ်။လွတ်တော်ဥက္ကဋ္ဌကျန်းခိုင်ဖွံ့ဖြိုးရေးပါတီခေါင်းဆောင်ဦးစွေမန်းဆက်ခံပွဲရှိနေပါတယ်။မြန်မာနိုင်ငံရဲ့ရည်မှန်းချက်ကတော့ပြည်တွင်းတည်ငြိမ်ဖွံ့ဖြိုးပြီးတရုတ်အာရှနဲ့အနောက်နိုင်ငံတွေစီကစီးပွားရေးအကျိုးအမြတ်တွေရရှိလာစီဖို့ပဲဖြစ်ပါတယ်လို့យေတာထားပါတယ်။ထလပီမြန်မာဒီမိုကရေစီပေါ်ဆောင်ရေးစင်ခေါ်မှုနောက်တရနဲ့ရင်ဆိုင်ရခြင်းဆိုတဲ့ခေါင်းစဉ်နဲ့ East Asia Forum မှာရေးသားထားတာကိုထုတ်နှုတ်တင်ပြလိုပါတယ်။ဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အကြီးမားဆုံးရှင်ပြိုင်ကြရမယ့်ရွေးကောက်ပွဲနှစ်မှာအငင်းပွားပွဲဥပဒေကြမ်းလျှောက်ဟာမြန်မာနိုင်ငံလွှတ်တော်မှာအကြိမ်နဲ့ညှင်းခုန်ရမယ့်ကိစ္စတွေဖြစ်လာနေပါတယ်။အမျိုးဘာသာကာကွယ်ရေးဆိုပေမဲ့ဒီဥပဒေကြမ်းတွေဟာလက်တွေ့မှာဘာသာရေးလွတ်လပ်ခွင့်နဲ့အမျိုးသမီးအခွင့်အရေးတွေကိုဆုပ်ယုပ်စေမဲ့ကိစ္စတွေပါဖြစ်နေစေဘာသာရေးအကွဲအပြဲတွေကိုပုံမနဲ့ဆိုင်စီပြီးပြုပြင်ပြောင်းလဲရေးတွေကိုချိမ့်ချောက်နေပါတယ်ရွေးကောက်ပွဲမတိုင်ခင်အကြမ်းဖက်မှုတွေဖြစ်ထွန်းစေမဲ့ကိစ္စလည်းဖြစ်ပါတယ်အစိမ်းမြင့်လာနေတဲ့ဗုဒ္ဓဘာသာအခြေပြုအမျိုးသားရေးလှုပ်ရှားမှုတွေကဒီဥပဒေကြမ်းတွေကိုစတင်ပေးခဲ့တာဖြစ်ပါတယ်မွတ်စလင်ဆန့်ကျင်ရေးစစ်ကြဆိုတာဟာမြန်မာနိုင်ငံမှာအခုမှပေါ်ပေါက်လာတော့မဟုတ်ပါဘူးကိုလိုနီခေတ်မှာကတည်းကအိန္ဒိယဘက်ကလူတွေအများအများဝင်ရောက်လာတော့ဟိန္ဒူနဲ့မွတ်စလင်တွေကိုတိုက်ခိုက်ရင်းဗုဒ္ဓဘာသာဆိုတာဟာမြန်မာအမျိုးသားရေးဝါဒရဲ့အခြေခံအဖြစ်ရောက်ရှိလာခဲ့တာပါအခုတွေ့ကြုံရတဲ့အန္တရာယ်ကအမျိုးသားရေးဝါဒတွေဟာမွတ်စလင်ဆန့်ကျင်ရေးစိတ်ဓာတ်ကိုနိုင်ငံရေးအတွက်ခုထုံးလှုပ်လှနိုင်တဲ့ကိစ္စပဲဖြစ်ပါတယ်ဒီလိုနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးအပြော့သွားစေပါလိမ့်မယ်ဘာသာကူးပြောင်းရေးကလေးမွေးဖွားမှုကန့်သတ်ရေးစတဲ့ဟာရီဟာလည်းပဲလူအခွင့်အရေးကိုအပြင်းထန်ချိုးဖောက်မှုတွေဖြစ်ပါတယ်။တလင်းတမားထားရှိရမယ်ဆိုတဲ့ဥပဒေကတော့ဇနီးမယားအများကြီးယူတာကိုပိတ်ပင်တာဖြစ်ပါတယ်။ဒါကတော့စိတ်အငင်းပွားပွဲမဟုတ်ဘူးလို့ဆိုရပါလိမ့်မယ်။သို့တော်လည်းပဲဒီဥပဒေကိုထိထိရောက်ရောက်လက်တွေ့အကောင်အထည်ပေါ်ကျင့်သုံးမယ်ဆိုရင်တော့မြန်မာလူအဖွဲ့အစည်းမှဇနီးမယားတယောက်ထက်ပိုယူထားသူတွေကိုပြစ်မှုကျူးလွန်သူတွေအဖြစ်ရောက်ရှိသွားစေပါလိမ့်မယ်။ ဒီအခြေအနေတွေအားလုံးဟာရွေးကောက်ပွဲနီးကလာချိန်မှာနိုင်ငံရေးသမားတချို့အဆုံးချလာနိုင်ပြီးဘာသာရေးလူမျိုးရေးအဓိကရုံးတွေဖန်တီးလာနိုင်တဲ့အခြေအနေမျိုးဖြစ်တယ်လို့ရေးသားထားပါခင်ဗျာ
ဥကြဆန်သားပါရှင်အခုဆက်ပြီးတင်ဆက်မှာကနက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်မှာဒေါ်လာလတန်ရဲ့ American EDN 3သင်ခန်းစာကိုပို့ချချက်ကိုနားဆင်ကြအောင်ပါရှင
်ဒီနေ့မနေ့တွေတင်ပြပေးမယ့် EDN အသုံးကတော့
To get on someone's nerves
ဖြစ်ပါတယ်ဆလုံးပေါင်းကTO2GET get to get got ခုခုကိုဖြစ်စေတာ ON on ကအပေါ်မှာ SOME ONE apostrophe S someone's ကလူတူတယောက်ရဲ့ NERVES nerves ကအာယုံကြောတွေဆိုတော့စကပိုက်ခွန်ရဲ့လုံောက်ဒီပေကလူတူတယောက်ရဲ့အာယုံကြောတွေပေါ်မှာရောက်စီတာပေါ့ EDM ဆိုတဲ့ device ဒီပေကလည်းဒီနေရာမှာရှိပါတယ်လူတူတယောက်ရဲ့အာယုံကြောကိုသွားပြီးအနှောက်ယှက်ဖြစ်တဲ့ဆိုရင်ဒီလူလှုပ်တာစိတ်တိုးစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနည်းပတ်သက်လို့ George Cooper ပြတဲ့ဥပမာကတော့
His loud singing gets on my nerves I'm going to tell him to stop
သူအတန်ကြီးကြီးနဲ့တချင်းအော်ဆိုနေတာကိုကျွန်တော်စိတ်အနှောက်ယှက်ဖြစ်လိုက်တာဗျာရဖို့ကျွန်တော်သွားပြောတော့မယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် His loud singing gets on my nerves I'm going to tell him to stop
စိတ်တူစရာမျက်စိနှောက်စရာစိတ်အနှောက်ယှက်ဖြစ်စီတာကို idiom အသုံးရဘယ်လိုပြောမလဲ
To get on someone's nerves
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်ရဲ့ American EDN 3သင်ခန်းစာပို့ချချက်အစီအစဉ်ပါရှင်အခုဆက်ပြီးတော့အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပါပါ American နိုင်ငံသားရေးဌာနကပြီးခဲ့တဲ့သတင်းပတ်က2015ခုနှစ်အတွက်ချီးမြှင့်တဲ့ Woman of Courage Award အမျိုးသမီးတတိရှင်ဆုတွေနဲ့မြန်မာနိုင်ငံကကချင်တိုင်းရင်းသူမတ်မေစပယ်ဖြူကိုတွေ့ဆုံမေးမြန်းပြီးတင်ပြထားပါတယ်ရှင်
'Cause it only serves to make me more determined to achieve my final goal.
For her leadership in advocating for the full and equal rights of women and ethnic and religious minorities in Burma, we honor May Sabe Pew as a woman of courage. Thank you.
မမေစပယ်ဖြူအနေနဲ့ဒီနိုင်ငံတကာအမျိုးသမီးတတိယစုကိုဘာကြောင့်ချီးမြှင့်ခဲ့ရတယ်လို့မြင်နေရှင်
တကယ်တော့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေပေါ့အမျိုးသမီးအရေးအတွက်ကအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်ဒါပေမဲ့လည်းဟိုကျမကဘာကြောင့်ရွေးချယ်ချီးမြှင့်ရတယ်လဲဆိုတဲ့မေးခွန်းလေးပေါ့နော်လူတွေတော်တော်များများကလည်းဟို Facebook မှာလည်းအဲ့မေးခွန်းမေးထားတာကိုတွေ့ရတယ်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်တို့ကျမကိုရွေးချယ်တာများဖြစ်လိမ့်မလဲပေါ့အဲ့တော့ကျမစဉ်းစားမိတဲ့ကျမအတွေးလေးကိုပဲဟိုပြောပြပါရစေ။မှတ်ပါတယ်။ဒီအမျိုးသမီးအရေးနဲ့ကျမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်းသူဖြစ်တယ်။ပြီးတော့ကျမဟာအမျိုးသမီးအရေးနဲ့ကျမတန်းတူညီများရေးအတွက်ဒီ issue တစ်ခုတည်းအတွက်ဆောင်ရွက်နေရမှာမဟုတ်ဘူးပေါ့နော်။တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရပ်တန့်ရေးငြိမ်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင်အမျိုးသမီးတွေကိုအမျိုးဘာသာတသနာနဲ့ယဉ်ကျေးမှုကိုထိန်းသိမ်းဆောင်ရှောက်ဖို့အတွက်အကြောင်းပြချက်နဲ့ကျမတို့ဒီတာဝန်တွေကိုစုပုံပြီးတော့ချတာပေါ့နော်ပြောရမယ်ဆိုရင်တော့ဒီလိုမျိုးဥပဒေတွေနဲ့အမျိုးသမီးတွေရဲ့အခွင့်အရေးကိုကန့်သတ်ချုပ်ချယ်တားဆီးဖို့အတွက်စ조사တာတွေကိုလည်းရှေ့တန်းကနေမမမမရက်ပြီးတော့ကျမတို့ဘောမှာအသက်အန္တရာယ်ချိန်ချောက်မှုတွေပြီးတဲ့အခါမှာလိမ်မိုင်းဆိုင်ရာထိပါစော်ကားမှုတွေအများကြီးကိုပြုလုပ်တော်လဲနောက်မဆုတ်ပဲနဲ့ဒီကနေ့အထိလည်းပဲဟိုရက်တီပြောဆိုနေမှုတွေပေါ့အဲ့တော့ပြောရမယ်ဆိုရင်တော့ issue အများကြီးကိုကျမတို့ဟိုပါဝင်ဆောင်ရွက်နေတာကလည်းတစိတ်တပိုင်းပါပါလိမ့်မယ်ကချင်တိုင်းရင်းသူဖြစ်တာရောပြီးတော့ဒီငြိမ်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့ တရားစွဲဆိုအရေးယူခံရဘူးတယ်အဲဒီတရားစွဲတဲ့ process မှာလည်းပဲကျွန်တော်တို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ့်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဟိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကြိုးပမ်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ရွေးချယ်ချီးမြှင့်ခြင်းဖြစ်တယ်လို့ကျွန်မကတော့ကိုယ့်ဘာသာကိုအဲ့လိုထင်မိတာပေါ့လေ
အဲ့တော့ဒီပုံမှန် session နဲ့ members ပဲပြုလို့အဖန်ခံရတယ်အဲ့တော့အဲ့2008ဒီဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ဒီပုံမှန် session နဲ့ပတ်သက်ပြီးတော့လေ members ပဲပြုလို့လူထုအခြေပြုဖွဲ့စည်းတွေနောက်ဒီကျောင်းသားဖွဲ့စည်းတွေရတယ်ပေါ့နော်ဒါကိုသူတို့ကန့်ကွက်နေကြတယ်ဆိုတော့ဒီပုံမှန် session ရဲ့အဓိကအားနည်းချက်တွေအားလဲရှင
်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတရားဥပဒေစုံမိုးရေးနဲ့တခြားသူတွေကိုလည်းအနှောက်အယှက်မဖြစ်ဘူးဆိုရင်လူတိုင်းလူတိုင်းဟာကိုယ့်ရဲ့ဆန္ဒကိုလွတ်လပ်စွာဖော်ထုတ်ခွင့်ရှိတယ်ဆိုတဲ့ဟာကအတိလင်းပါပြီးသားပါပြဋ္ဌာန်းမိသားပါသို့တော်လည်းကျွန်တော်တို့လက်တွေ့မှာဖြစ်နေတာကတော့အများသူကစုယုံပြီးတော့မှကျွန်တော်တို့တွေဟာဆန္ဒထုတ်ဖော်တဲ့ကိစ္စတွေအခမ်းအနားတစ်ခုခုကိုကျင်းပတဲ့ကိစ္စတွေဟာအထူးသဖြင့်ဒီကျွန်တော်တို့နိုင်ငံတော်အစိုးရအနေနဲ့တိတ်ကြီးမကြိုက်တဲ့အကြောင်းကိစ္စတွေဖြစ်ခဲ့မယ်ဆိုရင်အဲ့ဒီကိစ္စတွေအတွက်ကျွန်တော်တို့ကပါဝင်ဆောင်ရွက်တဲ့သူတွေဟာဒီပုံမှန် session နဲ့အရေးယူခံနေရတာပေါ့နော်လူတိုင်းကိုတော့သူတို့ကအရေးယူတာတော့မဟုတ်ဘူးပေါ့အဲ့တော့ဆိုလိုချင်တာကဥပဒေဟာတပြေးညီဖြစ်မနေပဲနဲ့အကြောင်းအရာပေါ်မူတည်ပြီးလူပေါ်မူတည်ပြီးတော့မှဟိုအရေးယူချင်တဲ့သူကိုဆိုယူတယ်ပြီးတဲ့အခါမှာပြစ်ဒဏ်တွေချမှတ်တဲ့အခါမှာလည်းအကြောင်းအရာနဲ့လူပေါ်မှာမူတည်ပြီးတော့မှပြစ်ဒဏ်တွေကလည်းအမျိုးမျိုးဖြစ်နေတယ်တကယ်တမ်းမှာဥပဒေသည်နိုင်ငံသားတွေကိုအကာအကွယ်ပေးဖို့ကူညီပေးဖို့ပဲဖြစ်တဲ့နဲ့နိုင်ငံသားတွေရဲ့မူလရပိုင်ခွင့်ဖြစ်တဲ့အခွင့်အရေးတွေကိုတားဆီးတာမျိုးကန့်သက်တာမျိုးချုပ်ချယ်တာမျိုးမဖြစ်တဲ့ဘူးပေါ့အဲ့တော့အဲ့အတွက်အားနည်းချက်တွေရှိနေတယ်လို့ကျွန်တော်တို့ကမြင်တာပ
ါနောက်ချက်ကဒီအမျိုးသမီးဥဆောင်လှုပ်ရှားသူတအုပ်ပေါ့နော်အခုဆိုရင်ငြိမ်းချမ်းရေးနောက်တစ်ခါဒီအမျိုးသမီးဒီအခွင့်အရေးပေါ့နော်နောက်ကြမ်းမဒန်းတူရေးစားရဲဒီလှုပ်ရှားမှုတွေမှာဥဆောင်နေသူဒီကချင်တိုင်းသူအမျိုးသမီးတအုပ်အနေနဲ့ရင်ဆိုင်နေရတယ်ပေါ့နော်စောစောကပြောသွားတယ်ဒီချိန်ချိုင်မှုတွေရှိနေတယ်ဆိုတာပေါ့နော်အဲ့ဒါတွေက
ကျမပြောလေးပြောထားရှိတာကတော့ကျမတို့ဟာပြဿနာရှိနေတာကိုရှိနေမှန်းတာဟုတ်မှအတိမတ်မပြုတ်တဲ့လက်မခံတဲ့လူဖွဲ့စီမှာနေနေရတာဖြစ်နေတယ်။တကယ်တမ်းလက်တွေ့မှာတခြားနိုင်ငံကအမျိုးသမီးတွေလိုမျိုးခေါင်းကနေခြေအထိဖုံးထားတာမျိုးတော့မရှိဘူး။ပညာသင်ခွင့်တွေအလောက်ကင်ခွန့်လန်းတွေကိုပိတ်ပင်တားဆီးချုပ်ချယ်ထားတာမျိုးမရှိဘူး။ဆိုတော့ညာလေတကယ်တမ်းမှာကျမတို့အမျိုးသမီးတွေအလောက်ခွန့်ထဲမှာဒီလူဖွဲ့စီထဲမှာကြုံတွေ့နေရတဲ့ခွဲခြားဆက်ဆံမှုတွေကိုမှအစွမ်းတက်တည်ရှိသလောက်အတုံးပြုတ်ခွင့်မရမှုတွေကိုကြတော့လူဖွဲ့စည်းကအတိမတ်ပြုတ်လက်ခံထားခြင်းမရှိဘူးလေဒီနေ့အထိပဲကျမတို့နိုင်ငံတော်အခမ်းအနားတွေမှာကြားနေရတော့မှာပဲကျမနိုင်ငံမှာရှိတဲ့အမျိုးသမီးတွေဟာမွေးကလေးကဟိုမျိုးသားရည်နဲ့တန်းတူအခွင့်အရေးပေးထားတာပါပဲဆိုပြီးတော့မှယုံကြည်လက်ခံထားမှုကိုအောင်တကယ်တော့ကျမတို့အတွက်က challenge တစ်ခုပါပဲပြီးတဲ့အခါမှာဒီ traditional role ပေါ့အမျိုးသမီးတွေဟာဘယ်နေရာကတော့အမျိုးသမီးတွေနဲ့ပတ်သက်တဲ့နေရာဘယ်နေရာဆိုရင်တော့အမျိုးသမီးတွေနဲ့မသက်ဆိုင်ဘူးဆိုတော့အတွေးခေါ်အယူဆဟာကျမတို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတောင်မှရှိပါတယ်အဲ့တော့အမျိုးသားများနဲ့သာတင့်တော်တဲ့အလောက်ကိုင်းယာဒူးဆိုပြီးကျမတို့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတောင်မှအတိအကျရေးသားထားတာကိုကြည့်မယ်ဆိုရင်ကျမတို့ဟာစနစ်ပေါ့အရာကိုကောက်ကိုဘယ်ဟာကအမျိုးသမီးတွေလှုပ်တင်တယ်မလှုပ်တင်ဘူးဆိုတာကိုဓာတ်ရိုက်ခွဲခြားထားပြီးသားဖြစ်တယ်အဲ့လိုခွဲခြားမှုတွေမရှိအောင်နိုင်ငံတော်အစိုးရအနေနဲ့လည်းအမျိုးသမီးတွေကိုကာကွယ်စောင့်ရှောက်ပေးရမယ်ဆိုတာကိုဒီစီဒေါ်လိုမျိုးပြည်ပဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးထားပါရဲ့နဲ့ကျမတို့ဟာချိုးဖောက်နေတာပေါ့နော်အဲ့ဒါတွေကိုကာကွယ်စောင့်ရှောက်မှုမပေးနေတာအဲ့ဒါတွေဟာကျမတို့ရဲ့အစိန်ခေါ်မှုတွေပါပဲနောက်တစ်ချက်ကတော့အမျိုးသမီးတွေပေါ့အကြမ်းဖက်မှုတွေဟာကြောက်စရာကောင်းလောက်အောင်ကျမတို့ရဲ့လူအဖွဲ့အစည်းထဲမှာကြက်ကြက်ပြန့်ပြန့်ဖြစ်လာတာကိုတွေ့ရပါတယ်အရင်ကတော့ကျမတို့ဟာကိုလလမ်းမပြီးလို့လည်းဖြစ်မယ်တည်င်းမီဒီယာတွေမှာဖော်ပြခွင့်မရလို့လည်းဖြစ်မယ်ဒါပေမဲ့ဒီကနေ့ကျမတို့တည်င်းမီဒီယာတွေပွင့်လင်းလာပြီးတော့ဆိုရှယ်မီဒီယာလို့ခေါ်တဲ့ Facebook တို့ဒီလူမှုစာမျက်နှာတွေကိုကျမတို့ကလလမ်းမီလာတာနဲ့အမျှနေရာတိုင်းမှာအမျိုးသမီးတွေဟာအကြမ်းဖက်ခံနေရတယ်ဆိုတဲ့တည်င်းတွေကိုပဲကျမတို့မြစ်တူကကြားနေရပါတယ်အလုတ်သမားအရေးလှုပ်ရှားဆောင်ရွက်တဲ့အမျိုးသမီးတွေလည်းအကြမ်းဖက်ဖြိုခင်းခံရပါတယ်ကိုယ့်ရဲ့လေယာမြေအတွက်အကာအကွယ်ရဖို့အတွက်ကိုအခွင့်အရေးတောင်းဆိုတဲ့တောင်သူလယ်သမားတွေလယ်သူမတွေလည်းအကြမ်းဖက်တပ်ဖြတ်ခံရပါတယ်။အဲ့လိုပဲကိုယ်အိမ်ကိုယ်ယာကိုယ်ရက်ရွာအတွက်စေတနာဝန်ထမ်းနဲ့ကလေးတွေကိုစာသင်ပေးနေတဲ့ကျောင်းဆရာမလေးတွေလည်းရရက်ဆက်ဆက် ိမ်မိုင်းဆိုင်ရာမတော်မတရားပြုကျင့်ပြီးတော့အသက်ခံရတဲ့လူအဖွဲ့အစည်းမှာကျွန်တော်တို့နေနေရပါတယ်ဒါပေမဲ့လည်းအဲ့ဒီအကြမ်းဖက်မှုတွေအားလုံးကိုကြည့်လိုက်ပါတကယ်တမ်းမှာအဲ့ဒီအမျိုးသမီးတွေအတွက်ဥပဒေအရပေါ့နော်ထိထိရောက်ရောက်ကျွန်တော်တို့အကာအကွယ်ပေးမှုတွေအရေးယူအပြစ်ပေးတာတွေကိုဒီနေ့အထိမတွေ့ရတာကိုမြင်ရမှာဖြစ်ပါတယ်အခုကျွန်တော်တို့ဒီတရက်နှစ်ရက်အတွင်းမှာလည်းပဲចောင်းသားလှူရှားမှုတွေမှာဟိုဒီចောင်းသူလေးတွေเนาะအကျန်းဖက်ကျွန်တော်တို့ဖမ်းဆီးခံရတာတွေရိုက်နှက်ခံရတာတွေဒါတွေအားလုံးဟာအမျိုးသမီးတွေကိုလူအများမြင်သာထင်သာနေတဲ့ရှေ့မှာပေါ်ပေါ်တင်းတင်းပြောင်ပြောင်တင်းတင်းကြီးအကျန်းဖက်တာကိုကျွန်တော်တို့တွေဟာမြင်နေတွေ့နေပေမဲ့လည်းလက်ပိုက်ကြည့်နေရတဲ့အနေအထားမျိုးမှာရှိနေတာဟာတကယ်တော့တိတ်ကိုအန္တရာယ်ကြီးပြီးတော့မှရှက်စရာကောင်းတဲ့လူအဖွဲ့အစည်းတဲမှာကျမတို့နေထိုင်နေရတာဖြစ်ပါတယ်လို့အဲ့လိုကိစ္စတွေအတွက်ထုတ်ဖော်ပြောဆိုတဲ့ကျမတို့လိုအမျိုးသမီးအရေးတက်ကြွလှှရှားသူတွေရက်ဖက်လူမှုအဖွဲ့အစည်းတွေအထက်ကစ조사ဆောင်ရွက်နေသူတွေကိုလည်းပဲအမျိုးမျိုးတိုက်ခိုက်ပါတယ်ပုံကိုရေးရတိုက်ခိုက်တာတွေရှိတယ်လိမ်မိုင်းဆိုင်ရာညစ်ညစ်ပပတ်တွေပေါ့နော်စာသားတွေကိုကျမတို့ရေးသားပေးပို့တာဓာတ်ပုံတွေပို့တာကျမတို့ရဲ့ Facebook စာမျက်နှာတွေကျမတို့ရဲ့ဓာတ်ပုံတွေဖုန်းနံပါတ်တွေကိုညဉ့်ညမ်း website တွေပေါ်မှာတင်တာအရာတွေအပါအဝင်ကျမတို့ကိုမျိုးသားတစ္ဆာဖောက်တွေအဖြစ်နဲ့သတ်မှတ်ပြီးတော့မှတတ်မယ်ဖြတ်မယ်ဆိုပြီးတော့မှချိန်ချောက်စာတွေပို့တာတွေအပါအဝင်ပေါ့တကယ်တမ်းမှာကျမတို့လှုပ်ရှားဆောင်ရွက်နေရတဲ့အားလုံးဟာကျမတို့နိုင်ငံမှာရှိတဲ့အမျိုးသမီးတွေကိုအကြမ်းဖက်မှုကင်းစင်တဲ့လူအဖွဲ့အစည်းပဝင်းကျင်မှာနေထိုင်ခွင့်ရဖို့အတွက်ကြိုးပမ်းဆောင်ရွက်နေမှုပဲဖြစ်ပါတယ
်ကျေးဇူးတင်ပါတယ်မမေစပယ်ဖြူတို့ခုလိုတွေ့ဆုံမေးမြန်းခွင့်ပေးတဲ့အတွက
်ဟုတ်ကဲ့ကျေးဇူးတင်ပါတယ် You can bend but never break me cause it only serves to make me
more determined to achieve my final goal အမျိုးသမီးခန္ဓာကိုနားဆင်ခဲ့ပြီးတဲ့နောက်မှာသိပ္ပံနဲ့ဤပညာအစီအစဉ်ကိုထုတ်လွှင့်ပါပါဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ်ရှင်
ဒီတစ်ပတ်တော့ရေအရင်းမြစ်အတွက်ရေးပါတဲ့မြချောင်းတွေကိုထိမ့်သိမ့်ဖို့အတွက်လိုအပ်နေတာတွေကိုပြောပြပေးပါစီ March 14ရက်နေ့ဟာနိုင်ငံတကာမြချောင်းများနေ့ဖြစ်ပါတယ်အခုအခါမှာကမ္ဘာပေါ်ကထင်ရှားတဲ့မြကြီးတချို့ဟာပင်လယ်အထိစီးဝင်ဖို့အတွက်မသေးကြတဲ့အနေအထားကိုရောက်နေပြီလို့ WWF သဘာဝထိမ့်သိမ့်ရေးအဖွဲ့ကတွက်ချက်ပါတယ်မြချောင်းတွေဟာလူသားတွေအတွက်သိတ်ကိုအရေးပါတာမို့မြစ်တွေမပြည့်စည်စေဖို့ကျန်းမာဖို့အတွက် view site တင်တယ်လို့ရေအရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုကပြောပါတယ်
ဒီကနေ့ဆောက်မှာလူငင်းနဲ့လူရဲ့ထိုးတက်လာတာပါသွားရေးလာရေးရတယ်ရေရတယ်ဆက်ကြည့်ရတယ်နောက်တော့သူကပို့တဲ့နှုံးနဲ့သူဆောက်မင်းနဲ့မှပြီးရဲ့ gain နေရာ site လို့ခေါ်ပါတယ်ဆက်ကြောင့်ဆောက်ကြအရင်ကြီးကြည့်ပါတယ်မြစ်တွေရဲ့ကျန်းမာမှုနဲ့စင်တာစီယူနေခြင်းကျွန်တော်မြစ်တွေကိုအငြင်းအကြီးဆက်နေတာနောက်မြစ်ပေါ်မှာလူလုံးတဲ့မင်းမိဘအဖအဝိလို့လို့ရှင်ဒီပြည်မှာလို့လို့ပြည်ညာမှာလို့လို့ဒီကြောင်းချောက်လုံးကိုတော့ပြောပြတဲ့သဘောရှိပါတယ်ကျွန်တော်မြစ်တွေကိုဖြတ်ပြီးကြားထောက်တယ်ကောင်းပါတယ်ဒါဆိုလည်းကြားတိုင်းဒီကြောင်းမြစ်တွေဘယ်လိုဖြစ်သွားမလဲဆိုတော့ဖဲ့မရှိပါဘူးကျွန်တော်ထောက်တဲ့ကြားလူတွေသွားဖို့အတွက်ကြားဖြစ်ပေမဲ့ဒီကလေးကမှအားနည်းသွားစေပါလေ
မြစ်ချောင်းတွေပျက်စီးရတဲ့အကြောင်းရင်းတွေထဲမှာအခုလိုလူသားတွေဖန်တီးတဲ့တံတားတွေဆဲတွေအပြင်မြစ်ညာကရေဝေး area မှာတစ်တော်တွေခုတ်လို့တစ်တော်ပြုံးကြည့်မှုကလည်းအရေးပါတယ်အရင်ကန်တစ်ခုလို့ဆိုပါတယ
်ဒီရဲ့ဖြစ်ခြင်းအဓိကအကြောင်းရင်းတစ်ခုကတစ်တော်ရင်းရှိလို့ပါဒီရဲ့ရေဝေးအရေးမှာဖြစ်ပင်မရှိတဲ့ခါတော့အဲဒီမှာရှိတဲ့ကုန်းကြီးကပိုးရလို့ရှိရင်ဒီတိုက်ထားပြီးတော့အဲဒီကဆဲလို့ညာပြည့်ထရောက်ပါတယ်အဲဒီ sediment ပေါ်တဲ့ဆဲလို့မျိုးဆဲရတာပို့ပြီးတော့ညားတာခါကျမဖြစ်တဲ့တောင်ကြီးဒီဆက်ကားမှုကြီးအဲဒီဖြစ်လာတာပါ
တဲ့နှုံဟာမြစ်တစင်းရဲ့ကျမ်းမာရေးအတွက်အရေးပါပါတယ်။မြစ်ထဲမှာရေတစ်ခုတည်းစီးဆင်းတာမဟုတ်ဘဲတဲနှုံတွေကိုပါတဲပြီးစီးဆင်းတာမို့ဒီလိုမြစ်တစင်းရဲ့လုံရုပ်လုံဆန်လုပ်ငန်းကိုထိခိုက်စေတဲ့လုပ်ရက်တွေကိုရှောင်ကျဉ်ဖို့လိုတာပါ။ဒီထဲမှာဆယ်ရီရေကာတာတွေတိဆောက်မှုကိုလည်းတတိထားဖို့လိုပါတယ်
။ဆယ်ရီမြစ်ကသဘောမှာငယ်ပူးထားတာနမစ်ရှိလိုက်ပါတယ်။အဲ့ရဲ့ငယ်ပူးထားတာများလို့လည်းရှိတော့အောင်ဆောင်မှာဆိုရင်ရေရောကျုံမောအကြီးဆုံးပါ။ကျွန်တော်မင်းအောင်တို့တာမင်တို့ရဲ့အရာတွေကဘုရားကြီးရဲ့မြို့တော်ကျွန်တော်ကြီးရှင်းတာပါမြို့တော်ကျွန်တော်ကြောင့်လည်းကျွန်တော်ကဒီသားရေးတူတူပြောဒီရတယ်ပါဒီဒီရဲ့အဲမှာပါတဲ့တဲလုံးနေတဲ့ဟာဒီရေးစင်းအင်အားနဲ့မူတည်တော့ဓာတ်ရဲ့ချိုးကြပါတယ်အဲကြအပေါ်မှာဆယ်ဆောက်လို့ပြင်ဒီပြန်ငဲသွားပြီဆိုလို့ရှိရင်ကျွန်တော်အထင်းဆုံးနဲ့လုပ်တယ်ပြီဆိုရင်တဲလုံးကပုံမှန်ပို့ချတိုင်းမပို့ထမ်းနိုင်လို့ရှိရင်မြို့တော်ကျွန်တော်ရောက်လာနေသွားတယ်နေသွားရင်ကျွန်တော်ပြင်ရကြမ်းကြည့်နေရော ့ငါကအားနေသွားပြီဆိုရင်ဒီနေရာအဲ့ဒီလိုအကျိုးမျိုးကံပြီးတော့စားရတာမျိုးရှိတယ်အဲ့ဒါဘယ်လိုမြင့်မှာဆယ်ရီဆောက်တဲ့ခါကျရင်ယူဆန်နဲ့အချင်းကြီးပါเต็มท่าเลยจนเจอหมดบ่แต่ว่าท่าแต่ขาจ่ายไอ้เฉลิดนี่กูก็รู้ว่าตัดเนี่ยอเนรุขึ้นเอาเดี๋ยวลุเนี่ยก็ซ้ําๆกูပြောขึ้นมาเลยกูมีตัวฟาโลตัวคือเลยซื้อกูตัวรู้เว้ยสิบาเลยดาวชิ้นอไตกูซื้อราคาแล้วคือดาวชิ้นเสกกูป้ามาดูลุไม่เข้าออกไม่รู้ถ้าอยู่จริงตัวเราลุว่าตัวไม่อยู่บ่กังวลไปนี่ทุกข์กันแล้วสิซื้อป้าแล้วเดี๋ยวจะหมดอีกคนรู้กูดิฉันทุกข์รู้กูซื้อราคาอภาวะสิบาเลย
มีจี้ตาจังซูโจฤทธิ์ดิโล
นี่ไอ้ที่เรื่องเนาะลุยอะแต่โอ้ยที่ที่อยู่ทางนี้ก็ลงนิดๆเพราะทุ่งนาอยู่ชื่อดิลุนี่มีอ่ะทุ่งเนี่ยที่กูเจอบาเลยที่นี่เบี้ยมามาคือเลยพลัสเพลย์เอกีคาจาคอยยีรอนนี่มาซีนน่ะนี่ฟังใส่จาบาเลยคือโนอญายะที่มันนี่ตันนี่เพราะไกลมากกูเลยคือเนี่ยเน่ชูนี่หมูไอ้ปอมอ่ะมันนี่เนี่ยอาสาดอกดิกูใส่อยู่เพราะเออ ARV ยังไม่กล้าอูคือโนชิ้นนี้มาแล้วพลัสเพลย์ชื่อเนี่ยคือโนอญาไม่ก้าวเนี่ยดิคือเลยအင်းဒီဒီမူတော့ဆက်လာရင်းနဲ့ပဲအိမ်လုံးနဲ့ပဲဆက်ကြည့်ပြီးတော့တောင်လူရဒေသမကိုမျောနေရတာပါ။မျောနေရတော့ဒီပြည်ကိုကျွန်တော်ကင်ကျလို့ရှိရင်အဲ့ဒီဆက်လက်တွေကိုပြန်လုပ်ပြီးဆက်စလာမှာဟုတ်ဒီအမျိုးရောက်ဆိုလို့ရှိရင်ပြတ်ပြင်းနဲ့လုဆက်ရတဲ့တောင်လူရအများကြီးပါ။လူဘလောက်ကြည့်ကြလို့တော့ဆက်မစလာမလို့ရှိနေကြရင်တော့ပို့ပို့ကလေးလို့မရပါဘူး
။ဆက်မြန်မာနိုင်ငံမှာဒီမြစ်ကြောင်းနေနဲ့ပတ်သက်ပြီးတော့ထိမ့်သိမ့်မှုဒီအရေးရင်းမြစ်ဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာတယောက်အနေနဲ့ဆရာဘယ်လိုမြင်ပါလဲ။ဘာကိုအရေးတကြီးလို့တင်တယ်လို့မြင်ပါသလဲဆရာ
။ပြောလို့ဆိုတော့ဒီကြောင်းတွေပို့ပြီးတော့ဖြစ်သွားတာ climate change တော့အားမလဲမသိဘူး။ဒီဘဝလုံးဆိုညာမှာအဲ့ဒီမှာသမာဓိ climate change ကိုပို့ပြီးတော့ရှိပါတယ်။ရှိရတာကကျွန်တော်ရဲ့ PC ရာကိုကျွန်တော်ဖြစ်တယ်။ဒါဆိုလည်းအပေါ်ကငေးတောင်တွေဖြစ်သွားတယ်။အဲမိုးလေဝသမှာမောင်းသလိုသူ့ရဲ့မြစ်ရဲ့ PC ရာအနေပါမောကဘာဝကြောင့်ဒီငွေတိုင်းရှိရဟာကိုစစ်ပင်နဲ့ပုံမှန်ရစစ်တော်ကြီးမရှိရဘူးတော့တော့ကိုစိတ်ကြည်ကြကောင်းပါလေအဲ့ဒီစစ်တော်မရှိရောအဲ့ဘဝကျလာတဲ့အနေနဲ့ကတရားဝင်ဆက်ကြောက်လာဟောရည်ရက်လည်းနေသွားတယ်စတဲ့နှုံးကလည်းပို့ချရခါကြောင့်အဲ့ဒီပို့ချရတဲ့နှုံးကိုကျွန်တော်ဘယ်လိုမှပေါင်းစစ်နဲ့အကုန်လုံးကိုအောင်ဆုံးမအောင်တကယ်ကိုတန်ဆန်းကြည့်ရတော့တယ်နေဟာမျိုးကျွန်တော်တော့ပြီးတော့ထုတ်ထုတ်လို့မရနိုင်ပါဘူးအဲ့ကြအဲ့ဒီအရာကိုအဝင်နဲ့အောင်ပြည့်ရဲ့ယူဝေးအရာမှရှိတဲ့ဒီတော့ပုံမှန်မှုကျွန်တော်ယူဆက်ချင်ကြအောင်အဲ့ဒါကျွန်တော်ဒီရည်ရွယ်ချက်ချက်ကလေးကိုကျွန်တော်လောက်ချကြည့်ဆိုတော့လေခက်တော့ခဲနေတော့ဒီတော့ကျွန်တော်လည်းနည်းနည်းနည်းနည်းနည်းတော့ဘယ်လိုပြန်ဖြစ်လာနိုင်လဲတော့ပြောပြဒီကွာအရေးကြီးတော့အမားကိုမလုံမှုကိုတွေ့ကျွန်တော်ယူဆက်မှာအဲ့ဒါကျူတင်ကောင်းဝဲသဘောမျိုးဖြစ်တဲ့ဒီကြောင့်ဒီပုံမှာစကားတွေတိုင်းနေဆောင်မှာဒါမျိုးဖယ်လို့ပဲဘာစူးစူးလေးပေါ်လာမယ်အဲ့စူးစူးအနည်းဆုံးပြောကဘာဝကိုကျွန်တော်သိပြီးတော့ဖန်ပြလို့ရှင်ဘာဝကျွန်တော်ပြန်မတန်ခတ်ပါရဲ့အဲ့ကြအပေါ်ကိုကျွန်တော်ဒီဆိုင်ပြီးတော့ကင်ကြွေရပါလိမ့်မယ
်ဒီဗမာနိုင်ငံအမြင့်ကျောင်းတွေမှာထင်သာမြင်သာပျက်စီးနေတာဘာရှိပါလဲဆရာ
လောရအထင်သာဆုံးပုံစံတော့ကျွန်တော်ဒီဝီဝီနဲ့ညီမှာဆင်းလို့လုံးနဲ့သိချရတူပါတယ်ချင်းချင်းမြတ်တော့ဒီအရင်ကတော့သူစက်ကြီးနဲ့ပူချရတယ်ပြည်ပြရေးပတ်ကုန်နဲ့အစ်စ်တင်ကုန်နဲ့ဒါနောက်တော့ကျွန်တော်ဒီဝီဝီနဲ့စစ်တော်ရေးကိုလုံးသိရတော့ကြောင်းတော့အဲ့အားသူမှာသူတော့ကျွန်တော်ပြောပြဦးပါရစေ။ဒီပန်းခင်မာတော့မှာဒီတော့တစ်ခုခုလို့ရှိရင်ဒီပန်းဆက်ရှိသွားဒီတော့လူကိုစဖားလို့ပါရဲ။ဒါကြတော့ပုံစံကြီးလက်လာမိပါရဲ။ဆိုတော့ကျွန်တော်အဲ့လိုမလုပ်ခဲ့ဘူး။လို့ဆိုတော့အပေါ်စစ်တင်နေကိုလုံးကြောင်းတင်ခါရချင်ပြီးတော့တော့ကိုသူ့ညာကောင်းဆုံးလို့ဆင်ပါရဲ။ဒီဝီရလေးရဖောက်လို့ရှိရင်ဒီကကမာတွေကောင်းမှုအဲမှာ
ရေရင်းမြေဖွံ့ဖြိုးမှုဆိုင်ရာအင်ဂျင်နီယာဦးချိုချိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ဒေါက်ကင်မြတ်သက်ရဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုနားဆင်ကြတာပါရှင်။ VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ
်။ American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြပါတော့မယ်ရှင်။
တော်ရရှိမြခင်အာဖရိကဆာဟာရာတဲကန္တရတောင်ပိုင်းဒေသမှာလျှက်စစ်တအားအသုံးပြုနိုင်တဲ့လူတွေအရေအတွက်တိုးများလာစေရေးကျွန်ုပ်တို့ရဲ့လှုံ့ဆော်ကြိုးပမ်းနေမှုဟာစစ်မှန်တဲ့တိုးတက်မှုတွေနဲ့စတင်ပေါ်ထွန်းနေပြီဖြစ်ပါတယ်။သမ္မတဥပမာရဲ့ Power Africa Initiative အာဖရိကလျှက်စစ်တအားရရှိရေးအစီအစဉ်နဲ့တူပေါင်းစပ်ပြီး Dutch Swine Company တခုဟာလုပ်ငန်းဆောင်တာတွေဆောင်ရွက်ပြီးစီးခဲ့ပြီးရဝမ်ဒါနိုင်ငံမှာနေအောင်ကြီးကတဆင့်လျှက်စစ်တအားထုတ်လုပ်မှုကိုစတင်နှံ့ခဲ့ပြီဖြစ်ပါတယ်။8.5 မီဂါဝတ်နေရောင်ခြည်သုံးလျှက်စစ်တအားထုတ်လုပ်မှုဟာကင်ညာနိုင်ငံအတွင်းလေအားသုံးလျှက်စစ်တအားထုတ်လုပ်မှုတန်ဇီးနီးယားနိုင်ငံအတွင်းရေအားလျှက်စစ်အီသီယိုးပီးယားနိုင်ငံကဘူမိအပူစွမ်းအားသုံးလျှက်စစ်စက်ရုံစတာတွေရဲ့နောက်မှာ ပေါ်ထွက်လာတာဖြစ်ပါတယ်။အဲ့ဒီစီမံကိန်းအပအဝင်တခြားလျှက်စစ်တအားစီမံကိန်းတွေကထုတ်လုပ်တဲ့လျှက်စစ်တအား600ရာခိုင်နှုန်းကိုရဝမ်ဒါနိုင်ငံကိုပို့ပေးခဲ့ပြီးလူနေအိမ်ပေါင်း 15,000 ကိုလျှက်စစ်တအားဖြန့်ဖြူးနိုင်ခဲ့ပါတယ်။အာဖရိကဆာဟာရာတဲကန္တရတောင်ပိုင်းဒေသဟာတဘာဝအရင်းမြစ်တွေပေါ်ကျွေဝတဲ့ဒေသလည်းဖြစ်ပါတယ်။တက်ထုရေနဲ့စိုက်ပျိုးလို့ကောင်းတဲ့မြေဩဇာကောင်းတဲ့မြေစီလွှာတွေရှိပါတယ်။ဒါပေမဲ့ဒီတဘာဝအရင်းမြစ်တွေကိုဖွံ့ဖြိုးတိုးတက်အောင်အသုံးချဖို့ရမှာအရေးကြီးတဲ့အချက်တစ်ခုလိုနေပါတယ်။အဲ့ဒါကတော့လျှက်စစ်တအားပဲဖြစ်ပါတယ်။လျှက်စစ်မီးမရှိရင်လုပ်ငန်းတွေမလုပ်နိုင်တဲ့လို့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဆိုတာလည်းမဖြစ်နိုင်ပါဘူး။နေရာတော်တော်များများမှာမိုးချုပ်သွားပြီဆိုတာနဲ့လူမှုအတိုင်းအဝိုင်းဟာရပ်တန့်သွားပါတော့တယ်။ပုဂ္ဂလိကယင်းနှမြုံနှံမှုဖြစ်တဲ့နေအောင်ကြီးစွန့်ရင်သုံးလျှက်စစ်တအားထုတ်လို့ရေးလုပ်ငန်းဟာရဝမ်ဒါနိုင်ငံရဲ့စီးပွားရေးတိုးတက်မှုကိုအကျိုးဖြစ်ထွန်းစေမှာဖြစ်ပါတယ်။Dash by Gigawatt Global Company ဟာဒေါ်လာ 423.9 မီလီယံယင်းနှီးမြုပ်နှံပြီးတော့မြို့တော်ကီဂါလီရဲ့အပြင်ဘက်မှာနေအောင်ကြီးကိုစုပ်ယူတဲ့ဆူလာပြားတွေဖြန့်ခင်းထားတဲ့အခင်းကြီးတစ်ခုကိုတိဆောက်ထားပါတယ်။ရဝမ်ဒါအစိုးရရဲ့အားပေးထောက်ခံမှုကြောင့်ပုဂ္ဂလိကယင်းနှီးမြုပ်နှံသူတွေနဲ့ငွေအရင်းနှီးထုတ်ချေးသူတွေဟာငွေအမြောက်များကိုထည့်ဝင်ကြပါတယ်။ဒီနေအောင်ကြီးစွန့်ရင်သုံးလျှက်စစ်ဓာတ်အားထုတ်လုပ်မှုအပြည့်အဝလဲပတ်နိုင်ပြီးဆိုရင်အင်းကြီးချင်းဖြစ်တဲ့ဘရွန်ဒီနိုင်ငံကိုပါလျှက်စစ်တအားဖြန့်ဖြူးပေးနိုင်မှာဖြစ်ပါတယ်။စွိုင်းရင်ကိုအစ်စ်ပြန်လဲထုတ်လုပ်နိုင်တဲ့ရဝမ်ဒါနိုင်ငံကဆူလာပြားတွေဖြန့်ထားရရက်ဟာလောင်စာစီဖို့ကုန်ကြစရာမလိုသလိုထိမ့်သိမ်းစောင့်ရှောက်မှုပြုလုပ်ရမှာလဲကုန်ကြစရိတ်တက်တာပြီးတော့လဲပတ်မှုအတွက်ကုန်ကြစရိတ်ကလည်းတစတဲ့တစယုံနေလာစီမှာဖြစ်တာကြောင့်ဒီစီမံကိန်းဟာဘယ်တော့မှနေမှာမတူအောင်အကျိုးရှိစေပါတယ်။ Gigawatt Global စီမံကိန်းနဲ့တခြားအလားတူစီမံကိန်းတွေဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ထောက်ခံမှုပြပပုဂ္ဂလိကယင်းနှီးမြှုပ်နှံမှုကော်ပိုရေးရှင်းနဲ့အမေရိကန်ပြည်ထောင်စုကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးအေဂျင်စီတို့ကမီးမောင်းထိုးပြနေတဲ့တန့်ရှင်းတဲ့စွမ်းအင်ကိုအကျိုးရှိစွာအသုံးပြုပြီးတော့စီးပွားရေးဖွံ့ဖြိုးမှုကိုရရှိစေမယ်ဆိုတဲ့အချက်ကိုသဘောပေါက်ကြပါတယ်။ဒီစီမံကိန်းတွေဟာအာဖရိကနဲ့လက်တွဲပူးပေါင်းဆောင်ရွက်ပြီးတော့တိုးတက်မှုနဲ့လူတိုင်းအတွက်အလားအလာကောင်းတွေပေါ်ထွန်းလာစေရမယ်ဆိုတဲ့အမေရိကန်ပြည်ထောင်စုရဲ့စိတ်ကူးစိတ်တမ်းကိုလည်းအထောက်ပံ့ပြုရရောက်ပါတယ်ခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါရရှင်။စနေနေ့နဲ့ခင်းစီစဉ်အတွက်သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတင်ဆက်မှာပါရှင်။
မြန်မာနိုင်ငံမှာစိန်ခေါ်မှုတွေများပြားရှိနေပြီးတော့မကြသေးခင်နှစ်တွေအတွင်းတိုးတက်မှုတွေရောဆုတ်ယုတ်မှုတွေပါရှိခဲ့တယ်လို့ကုလသမဂ္ဂထိပ်တန်းတာဝန်ရှိသူတူကပြောလိုက်ပါတယ်။မြန်မာနိုင်ငံဟာရှုပ်ထွေးတဲ့နိုင်ငံရေးအုပ်ချုပ်ရေးစီးပွားရေးပြုပြင်ပြောင်းလဲရေးနဲ့ငြိမ်းချမ်းရေးတည်ဆောက်မှုလုပ်ငန်းစဉ်တွေကြားမှာရောက်နေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP အကြီးအကဲ Helen Clark ကပြောလိုက်တာပါ။မြန်မာနိုင်ငံသားအားလုံးရဲ့လူနေမှုအစဉ်တန်းကိုမြှင့်တင်ဖို့လူသားချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလိုအပ်ချက်တွေပြည့်မီရေးအတွက်ကူညီဖို့ရာကုလသမဂ္ဂကတန်တိထံချထားစေပါလို့လည်းမြန်မာနိုင်ငံခီးစဉ်အတွင်း Miss Helen Clark ကပြောပါတယ်။နေရောင်ကြီးစွမ်းအင်ကိုသုံးပြီးပထမဆုံးအကြိမ်မြေကဘာကိုပတ်နေတဲ့ Solar Impulse 2လေယာဉ်ဟာမလတ်ဆယ်အင်္ဂါနေ့ကအိန္ဒိယနိုင်ငံမှာရောက်နေပါပြီ။အိုမန်နိုင်ငံမတ်စကတ်မြို့တော်ကနေတဆင့်အာရေဗျပင်လယ်ကို15နာရီကြာကီလိုမီတာ3000ဝန်းခီးစဉ်ကိုဖြတ်ပြီးတော့ဒုတိယခီးတစ်ထောက်ဖြင့်အိန္ဒိယနိုင်ငံမှာရောက်နေတာပါ။မြန်မာနိုင်ငံမန္တလေးလေဆိပ်ကိုတော့မလတ်18ရက်အင်္ဂါနေ့မှာနေရောင်ကြီးစွမ်းအင်သုံးလေယာဉ်ရောက်ပါလိမ့်မယ်ခင်ဗျာ။ပူယန်မင်းကြီး Francis ကသူဟာပူယန်မင်းဖြစ်အကြာကြီးရှိနေမှာမဟုတ်ဘူးလို့တက်တန်းနှစ်နှစ်ပြည့်မြောက်တဲ့အထိမ်းမှတောက်ကြနေအခမ်းအနားမှာပြောလိုက်ပါတယ်။သူရဲ့ပုံရဟမင်းတက်တန်းဟာတူတောင်းပြီး၄-၅နှစ်ပဲကြာမယ်လို့သူခန်းစားမိကြောင်းအခုတော့နှစ်နှစ်ကြာသွားပြီဖြစ်ကြောင်းပုံရဟမင်းကဆိုပါတယ်ပုံရဟမင်းဘွားကိုမကြိုက်တာမဟုတ်ပေမဲ့သူရဲ့လူလက်ခွင့်ကိုတန်တာမိတယ်လို့လည်းဆိုပါတယ်သူလုံးချင်တဲ့တခုတည်းသောကိစ္စကတော့ဘယ်သူမှသူ့ကိုသတိမထားမိပဲအပြင်ထွက်ပီဇာဆိုင်သွားပြီးပီဇာစားဖို့ပါပဲလို့ပုံရဟမင်းကပြောပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြပြသွားတာပါရှင်ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဦးဆန်မိုးဝေပါအင်ဂျင်နီယာကတော့ဇူဘဲအယ်ထာယက်ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင် VOA ရဲ့ထုတ်လွှင့်ချက်တွေကိုနားဆင်ကြတဲ့အတွက်သောရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.